Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American Taiya 2019 ခုနှစ် January လ 12 ရက်ကြာသပတေးနေ့ည 9:00 ကနေ 10:00 အထိအစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line လိုမီတာ 25, 32, 50, line လက်မီတာ 190ကနေဖန်ယူနိုင်နေတယ်လို့ Facebook စာမျက်နှာကနေပြီးတော့လည်းတပြေးညီဖန်ယူနိုင်ပါတယ်ရှင်။
ဒီမှာခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမိုက်တန်းစင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည်ညာပါပါနိုဝင်ဘာလသမ္မတရွေးကောက်ပွဲကိုရုရှားကဝင်နှောက်ခဲ့တယ်ဆိုတာရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကဗိုလ်ဒူးနေ့မှာလက်ခံပြောဆိုပါတယ်ညီမငယ်များရောက်နေတဲ့ကုလသမဂ္ဂလူ့ခွင့်ရထူးကိုယ်စားလှယ်ဟာဒီကနေ့နိုင်
ာသူတွေကိုပြန်ခေါ်ဖို့ပြောခဲ့တဲ့အပေါ်မှာမြန်မာအစိုးရဘက်ကအခုလိုပြောပါတယ
်ကျွန်တော်တို့ရဲ့တခုခုကိုသဘောမတူခင်မှာเนาะဒီကဏ္ဍတွေကအမှန်ကန်မှုရှိမှရှိအကုန်သူချစစ်ပြီးမှပဲเนาะကျွန်တော်တို့နေမှတ်ချက်
မြန်မာနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ရဲ့ပြောကြားချက်နဲ့တူနားဆင်ရမှာပါကချင်ပြည်နယ်ထဲကအစိုးရနဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့တို့ကြားကတိုက်ပွဲကြောင့်စစ်ဘေးရှောင်တွေဘေးကင်းရေးတောင်းဆိုမှုတနင်္လာရီတိုင်းထဲမှာတော့အပြစ်ရထားတဲ့ကရင်လက်နက်ကိုင်ဖွဲ့နဲ့အပြစ်မရက်သေးတဲ့မွန်ပြည်သစ်ပါတီကြားကတိုက်ပွဲတွေတခါပြည်သူ့လွတ်တော်ဥက္ကဋ္ဌဟောင်းရဲ့နဲ့တားဖြစ်သူပေါ်မှာအသက်ပြေပြတ်အောင်ရေးသားမှုနဲ့ဒုရယနေဝင်ဂျာနယ်ကိုတရားစွဲဆိုထားတာအမေရိကန်အစိုးရတဲ့မှာနိုင်ငံခြားရေးဝန်ကြီးအဖြစ်ရထားခံရသူရဲ့တောင်တရုတ်ပင်လယ်အရေးဘလို့သဘောထားရှိသလဲဆိုတာတွေကိုနားဆင်ကြရမှာပါဒီလိုစီစဉ်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုတော်တော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပါမယ်ရှင
်နိုမာနာသမ္မတယူကော့ဘဲကိုရုရှားကဝင်နှောက်ခဲ့တယ်ဆိုတာယူကော့ခံသမ္မတဒေါ်နယ်ထရမ့်ကဗုဒ္ဓဟူးနေ့မှာလက်ခံပြောဆိုပါတယ်ဒါပေမဲ့လည်းရုရှားသမ္မတဗလာဒီမီယာပူတင်ကသူ့ကိုသဘောကျတယ်ဆိုရင်အဲ့ဒါကိုနစ်နာချက်တစ်ခုအဖြစ်မယူဘဲအားသာချက်တစ်ခုအဖြစ်သတ်မှတ်တယ်လို့ထရမ့်ကပြောပါတယ်။6လနီးပါးအတွင်းနယူးယောက်မှာပထမဆုံးအကြိမ်လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ထရမ့်ကအဲ့လိုပြောသွားတာပါ။သမ္မတယူကော့ပွဲမှာပူတင်ကဟီလာရီကလင်တန်ထက်သူ့ကိုထောက်ခံတယ်ဆိုရင်တောင်မှကမ္ဘာကြီးယာရီမှာရုရှားကောင်းဆောင်နဲ့ဆက်ဆံရတဲ့အခါဟီလာရီထက်သူကပိုပြီးတင်းတင်းမာမာလှုပ်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်။ရုရှားမှာဘယ်လိုကြီးနေမြို့နံမှုမျိုးမှမရှိဘူးလို့ထရမ့်ကဆိုပြီးရုရှားမှာဘာပေးယူမှမရှိဘူးဖြစ်လာနိုင်စရာလည်းမရှိဘူးငွေချေးထားတာလည်းမရှိဘူးလို့ပြောပါတယ်ယူကော့ပွဲမှာအင်တာနက်ကနေဖောက်ဝင်ပြီးအချက်လက်တွေခိုးတဲ့ကိစ္စပူတင်ကညွှန်ကြားခဲ့တာလို့အမေရိကန်ထောက်လှမ်းရေးတာဝန်ရှိသူတွေကယုံကြည်ထားတဲ့အပေါ်နေရာမှာတော့သူအဲ့ဒီလိုမလုပ်ခဲ့သင့်ဘူးလို့ထရမ့်ကဖြေပါတယ
်ယူကော့ခံသမ္မတဒေါ်နယ်ထရမ့်ကိုနင်းနာစေမဲ့အချက်လက်တွေကိုရုရှားကစုဆောင်းခဲ့တယ်ဆိုတာကိုပြတဲ့အထောက်အထားကိုထောက်လှမ်းရေးအဖွဲ့တွေကဖန်တီးလုပ်ယူခဲ့တာမဟုတ်ဘူးဆိုတာကိုဒေါ်နယ်ထရမ့်ကိုပြောခဲ့တယ်လို့အမေရိကန်အမျိုးသားထောက်လှမ်းရေးအဖွဲ့ညွှန်ကြားရေးမှူးဂျိမ်းစ်ကလပ်ပါကဗုဒ္ဓဟူးနေ့မှာပြောလိုက်ပါတယ်ဒီထောက်ထားမခိုင်လွန်တဲ့ဆွဆွဲချက်တွေကို CNN သတင်းဌာနကအင်ကာနေ့မှာစာထုတ်လွှင့်ခဲ့တာဖြစ်ပြီးတော့နင့်နာစီမဲ့အချက်လက်အသေးစိတ်တွေကိုမပြောခဲ့ပါဘူး။ဒါပေမဲ့လည်းရုရှားဆိုရဟာထရမ့်ကိုနှစ်ပေါင်းများစွာမွေးထားခဲ့အထောက်ပံ့ပြုခဲ့ပံ့ပိုးကူညီခဲ့တယ်လို့ဆွဆွဲထားတဲ့အပြည့်စုံမှတ်တမ်းတစ်ခုကို BuzzFeed Online သတင်းဌာနကသူတို့ရဲ့ website မှာတင်ထားပါဗျ။အဲ့ဒီသတင်းဟာယုံကြည်လို့ရမရဆိုတာကိုထောက်လိုင်းရဲ့အတိုင်းအဝိုင်းကဆုံးဖြတ်ထားတာမရှိသေးဘူးလို့သူ့ရဲ့ထုတ်ပြန်ချက်မှာ Mr. Clapper ကပြောထားပါဗျ။ဒါပြင်အဲ့မှတ်တမ်းမီဒီယာကိုချဖွင့်ချပေးခဲ့တာထောက်လိုင်းရဲ့သတင်းရင်းမြစ်တွေဖြစ်တယ်လို့လည်းသူမယုံကြည်တဲ့အကြောင်းကို Mr. Trump ကိုသူအလေးနဲ့ပြောခဲ့တာလို့ဆိုပါဗျ
။ကာကွယ်ရေးဝန်ကြီးဖြစ်ခံဖို့ယူကော့ခံသမ္မတဒေါ်နယ်ထရမ့်ကရွေးထားတဲ့အငြိမ်းစားဗိုလ်ချုပ်ကြီး James Mattis ကိုခန့်ထားနိုင်မှုရာတမတ်ထားတဲ့အချက်နဲ့ကန့်ညီဖို့လိုအပ်တဲ့ဥပဒေကိုပြဋ္ဌာန်းရေးစဉ်းစားနေတဲ့အထက်လွှတ်တော်လက်နက်ကင်တပ်ဖွဲ့များရေးရာကော်မတီရှေ့မှာဗိုလ်ချုပ်ကြီးမက်တစ်အခုအချိန်ပိုင်းအတွင်းစပြီးတော့ဂျာနာစစ်ဆေးပွဲရှိလုပ်နေပါပြီ။ကော်ဒီကော်မတီကတော့သူ့ကိုအတီးပြုပေးမယ်လို့ခန့်မှန်းထားကြပါတယ်။ဗိုလ်ချုပ်ကြီးမက်တစ်ဟာကာကွယ်ရေးဝန်ကြီးဖြစ်ခန့်ခံရမယ်နှစ်ပေါင်း90ကျော်အတွင်းပထမဆုံးစစ်ဖက်ဝန်ထမ်းဖြစ်လာဖို့ရှိပါတယ်။သူဟာကမ္ဘာအလဲပိုင်းဒေသဆိုင်ရာအမေရိကန်ကိုယ်ကဲမှုစစ်ဌာနချုပ်ရဲ့အကြီးအကဲဖြစ်အမေရိကန်မရိန်းတပ်ဖွဲ့မှတာဝန်ထမ်းဆောင်ပြီးတဲ့နောက်2013ခုနှစ်ကမှအငြိမ်းစားယူထားတာပါ။ဒါအပြင်အာဖဂန်နစ္စတန်စစ်ပွဲနဲ့အီရတ်စစ်ပွဲနှစ်ပွဲမှာအမေရိကန်တပ်ဖွဲ့တွေကိုဦးဆောင်ခဲ့တဲ့အတွေ့အကြုံလည်းရှိထားသူပါ။စစ်တပ်အရာရှိတွေအနေနဲ့အငြိမ်းစားယူပြီး9နှစ်ကြာပြီးမှသာကာဝေးဝန်ကြီးဖြစ်တာဝန်ထမ်းဆောင်ခွင့်ရှိတယ်လို့ဥပဒေကပြဋ္ဌာန်းထားပါတယ်။ဒါကြောင့်ဗိုလ်ချုပ်ကြီးမက်တစ်အတွက်ရည်ရွယ်ပြီးတကြိမ်တည်းသောချွင်းချက်အဖြစ်လွှတ်တော်ကဥပဒေပြဋ္ဌာန်းပေးရမှာပါ။ဒီကနေ့အတွက်နောက်ထပ်ကြားနာစစ်ဆေးခံရမယ့်သူကတော့ CIA အကြီးအကဲဖြစ် Mr. Trump ရွေးထားတဲ့ Republican အောက်လွှတ်တော်အမတ်Mike Pompeo ဖြစ်ပါတယ်သူကတော့ထောက်လိုင်းရေးဆိုင်ရာအထက်လွှတ်တော်ကော်မတီရှေ့မှာဂျာနာစစ်ဆေးခံရမှာဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာပြီးခဲ့တဲ့နိုဝင်ဘာလအစောပိုင်းကလုတ်တဲ့ပူးတွဲစစ်ဆင်ရေးတစ်ခုအတွင်းမှာဝန်ထမ်းပေါ်ရဖြစ်တဲ့ခုနေနဲ့အာဖဂန်အရသာ33ဦးသေဆုံးပြီးတော့29ဦးဒဏ်ရာရသွားတယ်လို့ American စစ်ဘက်ကဒီကနေ့မှပြောလိုက်ပါတယ်။အဲ့ဒီဖြစ်တဲ့အပေါ်စုံစမ်းစစ်ဆင်မှုအသေးစိတ်တွေကိုထုတ်ပြန်တဲ့နေရာမှာအဲ့လိုပြောထားတာပါ။မတည်မငြိမ်ဖြစ်နေတဲ့ Gundus ပြည်နယ်က Boss ကျွော်မှာတိုက်ခိုက်မှုအတွင်းဒါဇင်ပေါင်းများစွာသောအိမ်တွေလုံးဝပျက်စီးသွားတယ်လို့ဒေသခံတွေနဲ့တာလီဘန်လက်နက်ကိုင်တွေကပြောပါတယ်။ Gundus ပြည်နယ်ရဲ့မြို့တော်ကိုတိုက်ခိုက်သိမ်းပိုက်ဖို့ကြံစီနေတဲ့တာလီဘန်ခေါင်းဆောင်တွေကိုဖမ်းဖို့အဲ့ဒီပူးတွဲစစ်ဆေးရေးကိုလုပ်ခဲ့တာလို့ Afghan နဲ့ American စစ်ပတ်တောင်းရှိသူတွေကပြောပါတယ်။ရဲသားအိမ်တွေကိုကာကွယ်ယူပြီးပစ်ခတ်နေတဲ့တာလီဘန်တွေကိုမိမိတပ်ဖွဲ့ဝင်တွေနဲ့ Afghan တပ်ဖွဲ့တွေကိုကာကွယ်ရေးကိုယ့်ကိုယ်ခုခံကာကွယ်တဲ့အနေနဲ့ American တပ်တွေကပြန်ပစ်ခဲ့ရတယ်လို့ American စစ်ဘက်ကဒီကနေ့မှပြောလိုက်ပါတယ်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေကနေဒါသာပရိညဘက်တရင်တွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂလူ့အခွင့်အရေးထူးကိုယ်စားလှယ်မစ္စရန်ဟီလီယာဒီကနေ့မှာတော့ရန်ကုန်မြို့မှာနိုင်ငံတကာတန်တမန်တွေနဲ့တွေ့ဆုံပါတယ်။ညနေပိုင်းမှာတော့ကုလသမဂ္ဂအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံပါတယ်။မနေ့ကတောက်ကြနေမှာတော့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကတာဝန်ရှိသူတွေနဲ့တွေ့ဆုံမှုရှိပါတယ်။ဒါအပြင်မကြာခင်ရက်ပိုင်းအတွင်းရခိုင်ပြည်နယ်မြောက်ပိုင်းဒေသကိုလည်းတွားရောက်ဖို့အစီအစဉ်ထားပါတယ်။ဒီလရှိရနေ့ညကမြန်မာနိုင်ငံကိုရောက်လာတဲ့အထူးကိုယ်စားလှယ်ဟာ9ရက်နေ့ကတော့ကချင်ပြည်နယ်ကိုသွားပါတယ်။အဲဒီကြီးစဉ်တွင်ပြည်တော်စုအစိုးရဘက်ကရောပြည်နယ်အစိုးရဘက်ကပါသူ့အပေါ်ပူပေါင်းဆောင်ရွက်မှုမရှိဘူးလို့မစ္စရန်ဟီလီက VOA ကိုပြောခဲ့ပါတယ်။အထူးသဖြင့်တော့သူသွားဖို့စီစဉ်ထားတဲ့ဖားကန့်နဲ့လိုင်စာဒေတာတွေကိုသွားခွင့်မရတာကြောင့်ပါ။အစိုးရဘက်ကတော့လုံခြုံရေးကြောင့်သွားဖို့မဖြစ်နိုင်ခဲ့တာလို့တုံ့ပြန်ပါတယ်။ကချင်ပြည်ကြီးစဉ်အတွင်းစစ်ဘေးရှောင်ဒုက္ခသည်စခန်းကိုသွားပြီးဒုက္ခသည်တွေနဲ့တွေ့ဆုံပြောဆိုပါတယ်။ဇန်နဝါရီလ20ရက်နေ့အထိ12ရက်ကြာအခုကြီးစဉ်အဆုံးသတ်ပြီးမြန်မာနိုင်ငံကနေပြန်မထွက်ခင်ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲလုပ်မယ်လို့ခီးစဉ်မတိုင်ခင်ကုလသမဂ္ဂရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်
။ပြီးခဲ့တဲ့သတင်းပတ်ကမလေးရှားနိုင်ငံမှာမြန်မာနိုင်ငံသား9ယောက်အသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့ရဲတပ်ဖွဲ့ကမလေးရှားနိုင်ငံသား15ယောက်ကိုထိန်းသိမ်းထားတဲ့အကြောင်းကို The Straits Times သတင်းစာကရေးထားပါတယ်။အသက်19နှစ်နဲ့50ကြာလူ15ယောက်ကိုမြန်မာနိုင်ငံသားတွေတိုက်ခိုက်ခဲ့ရတဲ့စစ်ရုံဤမှာမလေးရှားရဲတွေကဒီကနေ့မှဖမ်းဆီးလိုက်တာဖြစ်ပြီးတော့ရဲတပ်ဖွဲ့ရဲ့မေးခွန်းတွေကိုဖြေကြားဖို့6ရက်ရမန်းယူချုံနောက်မှာဖြစ်ပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူးမြို့အနီးစာတန်းပြည်နယ်မှာအလုပ်လုပ်ကင်နေတဲ့မြန်မာနိုင်ငံသားတွေကိုပြီးခဲ့တဲ့ကြာသရေနေ့မှာလက်နက်ကင်လူတစုကဓားရီနဲ့တိုက်ခိုက်ခဲ့တဲ့အတွက်မြန်မာနိုင်ငံသား9ယောက်သေဆုံးခဲ့ပါတယ်။ဒီမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံသား9ယောက်ကိုရဲကဖမ်းထားပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်တွင်ရိုဟင်ဂျာမွတ်စလင်တွေဖိနှိပ်ခံနေရတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာမလေးရှားနိုင်ငံမှာအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားတွေခုလိုတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့မလေးရှားရဲတွေကတော့ဒီတိုက်ခိုက်မှုဟာရိုဟင်ဂျာကိစ္စနဲ့မဆိုင်ပဲနှစ်ဖက်အဖွဲ့နှစ်ခုခိုက်ရန်ဖြစ်ပွားရမှာစခဲ့တယ်ဆိုပြီးပြောဆိုနေပါတယ်
။ကုလသမဂ္ဂတွင်မှုဂျိုဟွန်ဘန်ကီမွန်ဟာသူ့ရဲ့မိခင်တိုင်းပြည်တောင်ကိုရီးယားနိုင်ငံကိုဒီကနေ့ပြန်ရောက်သွားပါပြီ။သူဟာသမရယူကော့ဘဲဝင်မယ်လို့ခန့်မှန်းချက်တွေကကြေကြေပြန့်ပြန့်ထွက်ထားပါတယ်။ဒီကနေ့ညနေအစောပိုင်းကစိုးမြို့တော်နေအင်ချွန်းလေစိတ်မှာပြန်ရောက်သွားတဲ့မစ္စတာဘန်ကိုထောက်ခံသူတွေကကြိုဆိုကြပါတယ်။သမရယူကော့ဘဲဝင်မာလာလို့မိတဲ့အခါမှာတော့သူကအတိအကျမပြောပေမဲ့အဲ့ဒီလိုအလားအလာရှိတဲ့သဘောတော့ပြောပါတယ်။တိုင်းပြည်အတွက်ကျွန်တော်ဆွမ်းအားရှိသမျှလှုပ်သွားဖို့အဆင်သင့်မယ်ဆိုတာကျွန်တော်ပြောထားပါတယ်။ဒီတန်နေထံကမပြောင်းလဲသေးပါဘူးလို့အော်ဟစ်အားပေးနေတဲ့လူအုပ်ကြီးကိုမစ္စတာဘန်ကပြောပါတယ်။လွန်ခဲ့တဲ့10နှစ်အတွင်းကမ္ဘာစက်ကူမှာနိုင်ငံကိုကိုယ်စားပြုလှုပ်ဆောင်လှုပ်ဆောင်ခဲ့တဲ့အတွက်မစ္စတာဘန်ဟာတောင်ကိုရီးယားမှာအထူးလေးစားခံရမှုရထားသူပါ။အထက်တန်းကျောင်းတွေမှာသူ့အကြောင်းကိုသင်ယူကြရတယ်လို့စစ်တပ်တင်ကိုရီးယားနိုင်ငံမှာကလေးဘဝရုံးကန်လှုပ်ရှားခဲ့ရပုံတွေကနေကုလသမဂ္ဂအကြီးအကဲဖြစ်ကမ္ဘာဆင်မြင့်ပေါ်ရောက်သွားပုံတွေအကြောင်းရေးထားတဲ့သူ့ရဲ့အထုပ္ပတ္တိစာအုပ်ဟာအကြောင်းအရာဆုံးစာအုပ်တို့ပါ။ဒါပေမဲ့လေလောလောဆယ်မှာတော့သူ့ရဲ့ညီဖြစ်သူဘန်ကီဆန်းနဲ့သူ့ဖြစ်သူဂျူဟျောင်ဘန်းတို့နဲ့ပတ်သက်ပြီးမေးခွန်းတွေရင်ဆိုင်နေရပါတယ်။ဗီယက်နမ်နိုင်ငံကအိမ်ဝန်းတစ်ခုကိုဒေါ်လာတန်း800နဲ့ရောင်းဖို့ကြိုးစားတာမှာအရှေ့လက်ပိုင်းကတာဝန်ရှိသူတဦးကိုလက်ထိုးဖို့ကြံစီမှုနဲ့အမေရိကန်ပြည်ထောင်စုမန်ဟက်တန်အရက်ဖက်ဒရယ်တရားရုံးတစ်ခုကနေမစ္စတာဘန်ရဲ့ညီနဲ့တူဖြစ်သူတို့ကိုအင်္ဂါနေ့ကပဲဆွဲချက်တင်ထားတာပ
ါဖိလစ်ပိုင်နိုင်ငံအနေနဲ့ရှီတောင်အာရှနိုင်ငံများအဖွဲ့အာဆီယံလှည့်ချဥက္ကဋ္ဌတာဝန်ယူရင်2019ခုနှစ်လယ်ပိုင်းကျရင်တောင်ကျုပ်ပင်လယ်ပြင်တွင်လိုက်နာရမယ့်လုံထုံးလုံနီးများစတိုင်ရာအခြေခံမူပေါင်းတွေအပိတ်သက်ရေးဆွဲနိုင်အောင်တွန်းအားပေးဆောင်ရွက်သွားမယ်လို့ဖိလစ်ပိုင်နိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်
We are referring to the joint commitment by ASEAN and China to fast track discussions on the declaration of conduct.
တံတူပင်လေးပင်အတွင်းလိုင်းနာရမယ်လို့ထုံးလုံးကြီးတွေချမှတ်နိုင်အောင်ဆွေးနွေးမှုတွေအများဆုံးလုပ်သွားဖို့အာဆီယံနဲ့တရုတ်ပူးပေါင်းလှုပ်ဆောင်မဲ့ကိစ္စကိုကျွန်တော်ယူညွန်းပြောလိုတာပါ။တဆိုင်ရနိုင်ငံတွေလိုက်နာရမယ်လို့ထုံးလုံးကြီးတွေဒါမှမဟုတ်အခြေခံမူပေါင်းတွေကို2019ခုနှစ်လယ်မှာအပိသက်ရေးဆွဲနိုင်ဖို့ဖိလစ်ပိုင်နိုင်ငံအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူမဲ့အချိန်ပထမနှစ်ဝက်အတွင်းမှာကိုပဲဒီအခြေခံမူပေါင်းတွေအပိသက်ရေးဆွဲနိုင်အောင်အချိန်မြင့်လှုပ်ဆောင်သွားမှာဖြစ်တယ်လို့ဖိလစ်ပိုင်နိုင်ငံကြားရေးဝန်ကြီး Perfecto Yase Jr. ကမနီလာမြို့မှာဗုဒ္ဓနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။
ပါကစ္စတန်နိုင်ငံနောက်တောင်ပိုင်းဘလူချစ်စတန်ပြည်နယ်မှာရှာပါတဲ့ပိုလီယိုဗိုင်းရပ်စ်ရောဂါမျိုးကွဲတစ်မျိုးကိုဆန်သက်တွေ့ရှိလိုက်တဲ့အတွက်အသက်၅နှစ်ယောက်ကလေးငယ်တွေကိုယောဂကာကွယ်ရေးတိုက်ကြွေးမဲ့အထူးစီမံကိန်းတစ်ခုတာဝန်ရှိသူတွေအကောင့်အထည်ဖော်လုဆောင်နေရပါတယ်။ဒီနယ်မြို့တော်ကူဝက်တာမှာ၅ရက်ကြာကာကွယ်ဆေးတိုက်လုပ်ငန်းကိုဒီလအစောပိုင်းကပဲအပြီးသတ်လုပ်ခဲ့တာပါ။အဲဒီနောက်ဇန်နဝါရီလ16ရက်နေ့ကစပြီးပြည်နယ်တွင်းခရိုင်28ခုကကလေးငယ်တန်းပေါင်းများစွာကိုပိုလီယိုကာကွယ်ဆေးတိုက်ဖို့စီစဉ်ထားတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။အဲဒီဒေသတွေထဲမှာအာဖဂန်နစ္စတန်နဲ့ဆက်နားကဒေသတွေလည်းပါပါတယ်။ရှာရှာပပတွေ့ရတဲ့ Type 2 ပိုလီယိုယောဂမျိုးကွဲကိုဆန်သက်တွေ့ရှိပြီးတဲ့နောက်အခုကာကွယ်ဆေးတိုက်စီမံကိန်းတစ်ခုအပြင်းထန်လှုပ်လာတာပါ။အဲဒီယောဂမျိုးကွဲကိုပြည်နယ်တွင်းခရိုင်တစ်ခုထဲမှာရှိတဲ့ရေစိုးနမူနာထဲမှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကစံသက်တွေ့ရှိတာပါ။တစ်ကမ္ဘာလုံးမှာပါကစ္စတန်၊အာဖဂန်နစ္စတန်နဲ့နိုင်ဂျီးရီးယားနိုင်ငံ၃နိုင်ငံပဲဒီဆိုးရွားတဲ့ပိုလီယိုယောဂါဆက်ရှိနေသေးတာပါခင်ဗျာ
။ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုရောက်ရှိနေတဲ့မြန်မာဘက်ကဝင်လာသူတွေအားလုံးကိုပြန်ခေါ်ဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကမြန်မာဘက်ကိုတောင်းဆိုပါရယ်မြန်မာနိုင်ငံဘက်ကဝင်ရောက်လာသူတွေလို့ဘင်္ဂလားဒေ့ရှ်ကပြောဆိုထားသူတွေကိုမြန်မာနိုင်ငံဘက်ကဟုတ်မဟုတ်ဆိုတာကိုမစစ်ရသေးတဲ့အချိန်မှာသဘောတူရေးမတူရေးတဲ့မှတ်ချက်တောင်မပေးနိုင်ဘူးလို့မြန်မာဘက်ကတုံ့ပြန်ပါရယ်မတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါရယ်ရှင
်ရခိုင်ပြည်နယ်မောင်တော်ဒေသတွင်အကြမ်းဖက်တိုက်ခိုက်ခံရမှုတွေနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလူပေါင်းတောင်းနဲ့ချီထွက်ပြေးလာတယ်လို့ကုလသမဂ္ဂကပြောဆိုပြီးမြန်မာနိုင်ငံသားရေးဒုတိယဝန်ကြီးဦးကျော်တင်ဦးဆောင်တဲ့မြန်မာတန်ကိုယ်စားလှယ်အဖွဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်နဲ့ဓာကာမြို့တော်မှာတွေ့ဆုံခဲ့ပါတယ်။တွေ့ဆုံတာမှာတော့မြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုဝင်ရောက်လာသူတွေအားလုံးပြန်ခေါ်ဖို့မြန်မာတန်ကိုယ်စားလှယ်အဖွဲ့ကိုဝန်ကြီးချုပ်ရှိတ်ခါစီနာကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံသားဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးကျော်စရာကတော့ဆွေးနွေးပွဲအခြေအနေကိုအခုလိုပြောပါတယ
်။သူတို့ဘက်ကတော့ဒီဟိုပေါ့နော်အနေထားလေးတကောတော့ဒီမှာသူတို့ရှိမှာဖိကားလေးအများကြီးရှိတယ်ပေါ့လေ။ဒါဒီတော့တို့ပြန်ခေါ်ပေးဖို့ဆိုတော့မျိုးကြီးပြောရပါခင်ဗျာ။ဟုတ်ကဲ့
ဟုတ်ကဲ့ဆရာတို့ UN ကပြောတာလောလောဆယ်6000ခွဲဆိုတဲ့အရေးအတွက်ပေါ်မှာရောနှစ်ဖက်ပေါ့နော်ဒီကိစ္စနဲ့ပတ်သက်ပြီးတော့သဘောတူကြပါသလားရှင
်ဒီသဘောတူဖို့ဆိုတဲ့စကားလေးကတော့တော်တော်လေးကောင်းတဲ့စကားလေးပါဘာလို့ဆိုတော့ကျွန်တော်တို့နိုင်ငံတကာက UN ကလည်းပြောတယ်ခဏနေပါတယ်သတင်းစာတွေမှာလည်းပါနေတယ်ကျွန်တော်တို့ရဲ့တခုခုကိုသဘောမတူခင်မှာနော်ဒီကဏ္ဍတွေကအမှန်ကမှုရှိမှရှိအကုန်သူချစစ်စစ်ပြီးမှပဲနော်ကျွန်တော်တို့နေမှတ်ချက်တစုံတရာပြောလိုက်ရပါခင်ဗျာဆိုတော့သဘောတူတဲ့အဆင့်ကြီးပြောဖို့နေနေတာကျွန်တော်တို့နေမှတ်ချက်ပေးဖို့တော့မှတာတေချာခိုင်ခိုင်မာစစ်ပြီးမှပဲပြောလိုက်ရမှာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဆရာတို့စစ်ဆေးဖို့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ရောဘာများဆွေးနွေးဖြစ်ပါလဲရှင်အခုခီးစဉ်တွင
်ဒီခီးစဉ်ကတော့ဒါဟိုဒီ special envoy ခေါ်ပါနော်အထူးသံတမန်ရဲ့ခီးစဉ်နေထားမျိုးဖြစ်ပါတယ်ခုနဆရာမတို့ပြောတဲ့အနေထားမျိုးဆိုတော့တကယ်လို့အသေးစိတ်အနေထားလေးရှိပါခင်ဗျာဒါတော့ဒီလိုခီးစဉ်မျိုးမှာတော့ဒါနိုင်ငံဆက်ဆိုင်တဲ့ပတ်ပြီးတော့ overall ဒီ common အားလုံးပေါ့ subject အားလုံးကိုဒီဘာပဲအားလုံးဆွေးနွေးနေထားမျိုးလောက်ပဲခင်ဗျားတို့ပြောတဲ့နေထားကတော့တကယ်ကိုအသေးစိတ်ခါမျိုးပေါ့ဒီလိုမျိုးခီးစဉ်မှာတော့အဲ့လောက်အသေးစိတ်ဒီတော့ဆွေးနွေးလေးစီထားတာမရှိပါဘူးလေ
မြန်မာတန်ကိုယ်စားလှယ်အဖွဲ့ရဲ့၃ရက်ကြာဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အတွင်းမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးနိုင်ငံသားရေးအတွင်းဝင်တို့နဲ့လည်းတွေ့ဆုံခဲ့ပါတယ်ဆွေးနွေးပွဲတွေအတွင်းမှာတော့နိုင်ငံလုံခြုံရေးနဲ့နေဆက်အရေးတို့ကိုလည်းဆွေးနွေးခဲ့တယ်လို့နိုင်ငံသားဝန်ကြီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကလည်း VOA ကိုအခုလိုပြောပါတယ်
။အဓိကကတော့ဒီနိုင်ငံဆက်ဆံရေးပူးပေါင်းဆောင်ရွက်မှုတွေကိုတွင်းဆောင်ရွက်ရေးကိစ္စတို့နောက်ပြီးတော့ဒီနိုင်ငံသားမှာပေါ့နော်အိုင်ငတ်နေတဲ့ဒီနိုင်ငံသားဆွေးနွေးမှုရန်တရားတွေပုံမှန်ပြန်လည်လက်ပတ်စီကိစ္စတို့ဒီနေဆက်ဒေတာလုံခြုံရေးတပ်ဖွဲ့တွေအကြားပေါ့နော်ပုံမှန်ထိတွေ့ဆက်ဆံရေးကိစ္စတို့ အခုဒီနှစ်နိုင်ငံနယ်စပ်ဒေသဟိုပြန်လည်တည်ငြိမ်ကြမ်းလာစေရဲ့ဟဲ့ဘုန်းနော်အကြမ်းဖက်သမားများဝင်ရောက်မလာစေအတွက်တရင်ချက်လက်အပြန်လည်ဖလှယ်ရေးကိစ္စတို့နော်ဒီမကြမီကဒီကျွန်တော်တို့ဘင်္ဂလားဒေ့ရှ်ဘက်သို့ထွက်ပြေးဝင်ရောက်သွားတဲ့သူတွေကိုစီစစ်ပြီးတော့မြန်မာနိုင်ငံဘက်ကအမှန်တကယ်ဝင်ရောက်လာတဲ့သူတွေဖြစ်ရင်ပေါ့နော်လာတဲ့အချိန်မှာပြန်လည်းလက်ခံရေးကိစ္စတို့အဲ့ဒါတွေကိုတော့ညှိနှိုင်းဆွေးနွေးခဲ့ကြပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတော့မြန်မာဘက်ကနေဝင်ရောက်လာသူတွေလို့ပြောဆိုထားသူ3000ကျော်ကဒုက္ခသည်စခန်းတွေမှာနေထိုင်နေကြပြီးခမန်းကြီး3သိန်းလောက်ကစခန်းတွေအပြင်မှာနေထိုင်နေကြတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကသတင်းစာရှင်းလင်းပွဲမှာပြောဆိုတဲ့အကြောင်းဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့မြန်မာနိုင်ငံဘက်ကလူတွေအဖြစ်စီစစ်ထားပြီးသားလူ2000လောက်ကိုပြန်ခေါ်မယ်ဆိုတဲ့နှစ်နိုင်ငံကြားသဘောတူညီချက်ကအရင်အစိုးရတွေလက်ထက်ကတည်းကရှိခဲ့တာလို့လဲဒီလာအစောပိုင်းမှာပဲမြန်မာသမ္မတရုပ်ဝန်ကြီးဌာနရဲ့ပြောခွင့်ရဦးစောထေက VOE မြန်မာပိုင်းကိုပြောဆိုထားပါတယ်ရှင
်မတင်ကီထိုက်ပြောပြသွားတာပါရှင်အခုကချင်ပြည်နယ်ဘက်ကိုအလှည့်ပေးပါရစေကချင်ပြည်နယ်ဝိုင်းမော်မြို့နယ်ထဲမှာအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတိုက်ပွဲဖြစ်ရာဒေသကတိတ်ဆောင်နေရတဲ့စစ်ပီးဒုက္ခသည်တွေရဲ့ဘေးကင်းလုံခြုံရေးကိုတရုတ်အစိုးရနဲ့မြန်မာအစိုးရကအလေးထားစဉ်းစားစီလိုတဲ့အကြောင်းဒုက္ခသည်အရေးကူညီသူတွေကတိုက်တွန်းထားပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင
်။ဟုတ်ကဲ့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အတွင်းကတိုက်ပွဲတွေဟာပြီးခဲ့တဲ့နှစ်စက်တင်ဘာလလောက်ကစတင်ခဲ့ပြီးဒီဇင်ဘာလနဲ့ဒီနှစ်စမ်းပိုင်းတွေမှာပုံမပြင်းထန်လာခဲ့တာဖြစ်ပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုကချင်ငင်းချိုင်းရဲ့အကျိုးဆောင်အဖွဲ့ PCG ကဦးအင်ရှန်ဆန်အောင်ကအခုလိုပြောပါတယ်
။အဓိကဖြစ်နေတာကရတမဟာငါအရင်တုံးဧရိယာပေါ့။လိုင်ဖုန်းရဲ့ပေါ်ဝင်ခြင်းကပို့စီအရာဒီလိုက်တိုင်းနေတယ်
ကချင်လွတ်လပ်ရေးတပ်ဖွဲ့ KIO ကပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။လိုက်စာမျိုးက KIA တပ်ဖွဲ့နဲ့နှိစက်သူတဦးကတော့ဒီလ10ရက်နေ့အထိလိုင်ဖောင်စခန်းဘက်က KIA စခန်းတွေကိုလေကြောင်းကတိုက်ခိုက်တာတွေရှိပြီး17ရက်နေ့မှာတော့လက်နက်ကြီးနဲ့ဂျိုးချာပစ်ခတ်ခဲ့ကြောင်းဒီကနေ့တော့ညီတက်နေကြောင်းပြောပါတယ်။10ရက်နေ့ကဖြစ်ပွားတဲ့တိုက်ပွဲမှာ IDP ကစစ်ဆောင်ဒုက္ခသည်စခန်းတွေအတွင်းလက်နက်ကြီးကြောက်တာတွေရှိတာကြောင့်ဒုက္ခသည်4000လောက်ဟာတရုတ်နိုင်ငံဘက်ကိုတိတ်ဆောင်ခဲ့ပါတယ်။ဒါပေမဲ့တရုတ်နိုင်ငံကလက်မခံတာကြောင့်နေဆက်ဒေတာမှာပဲခိုလုံနေကြရကြောင်းဒုက္ခသည်ရေကူညီသူကိုဂုံရှာအောင်ကပြောပါတယ်။လောလောဆယ်မှာတော့ဒုက္ခသည်တွေကိုကချင်နှစ်ချင်းခရိယံဖွဲ့ချုပ် KBC နဲ့လူမှုဖွဲ့စည်းတွေကစာနာရိတ်ခါနဲ့အခြားလိုအပ်တာတွေကိုထောက်ပံ့ပေးနေပြီးဒီလိုကူညီထောက်ပံ့ရမှာလဲတရုတ်နိုင်ငံဘက်ကတစင်ပို့ဆောင်နေရတာကြောင့်အခက်အခဲတွေရှိနေပါတယ်။စစ်ဆောင်ဒုက္ခသည်တွေဘေကင်းလုံခြုံရေးအတွက်လည်းတရုတ်အစိုးရနဲ့မြန်မာအစိုးရကိုတိုက်တွန်းကြောင်းကိုကွန်ရှာအောင်ကအခုလိုဆက်ပြီးပြောဆိုပါတယ်
။ဟောလုံခဲ့တဲ့28ရက်နေ့တုန်းကဖြစ်တုန်းကလည်းသူတို့အဝင်မခံအခုလည်းဝင်မခံဆိုတော့တရုတ်ပြည်အစိုးရအနေနဲ့လည်းဒီနိုင်ငံတကာရဲ့စံချိန်စံညွှန်းပေါ့နော်အထူးဖြစ်ဒီသူတို့ရဲ့အသက်ဘယ်ဆွင့်ရတဲ့အနေထားမှာသူတို့ကိုအကာအကွယ်ပေးဖို့ပေါ့နော်အထူးဖြစ်အရသာတွေကိုအကာအကွယ်ပေးဖို့ရဲ့နောက်တစ်ခုဒီပြည်ပခရဲ့ဇင်းမြစ်ဖြစ်တဲ့တော့လက်ရှိဖြစ်ပြနေတဲ့စိုက်ပွဲကြီးအမြန်ကြီးဆိုင်ဖို့ရအတွက်ကျွန်တော်မြန်မာနိုင်ငံအစိုးရအနေနဲ့တော်တော်ကောင်းသမတော်အနေနဲ့တော်တော်ကောင်းဒီတိုင်းဒါဒနဲ့ကိုင်ဒီအနေနဲ့တော်တော်ကောင်းအမြန်ဆုံးလုံချဖို့လုပ်ရဲဆမကျွန်တော်ကတွန်းလို့ရဖြစ်ပါတယ
်အစိုးရတက်မတော်ဘကကချင်ပြည်နယ်ဝိုင်းမော်မြို့နယ်ရှိ KIA ဌာနချုပ်လိုင်ဇာအနီးကဂီတုံစခန်းကိုဒီဇင်ဘာလ16ရက်နေ့ကသိမ်းယူခဲ့ပြီး29ရက်နေ့မှာတော့လိုင်ဖောင်စခန်းကိုထပ်မံသိမ်းယူခဲ့တာဖြစ်ပါတယ်ဇန်နဝါရီလ10ရက်နေ့မှာတော့လိုင်ဖောင်စခန်းအနီးကစခန်းငယ်၄ခုကိုထပ်မံသိမ်းယူခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်ဒီတိုက်ပွဲတွေအတွင်းမှာလိုင်ဖောင်စခန်းအနီးမှာရှိတဲ့ဇိုင်းအောင်နဲ့ခေါင်ရှောင်စစ်ဆောင်စခန်းအတွင်းကိုလက်နက်ကြီးကြီးကြောက်တာကြောင့် IDP ကစစ်ဆောင်ဒုက္ခသည်4000လောက်ဟာတိမ်းရှောင်နေကြရတာဖြစ်ပါတယ်
ကိုမိုးစောပြပြသွားတဲ့ကချင်ဘက်ကစစ်ဘေးရှောင်ဒုက္ခသည်အရေးကနေအခုတနင်္လာရီတိုင်းဘက်ကစီရေးအခြေအနေကိုလည်းအလှည့်ပေးပါအောင်မရှင်။တနင်္လာရီတိုင်းရေပြူမြို့နယ်အတွင်းမှာတနိုင်ငံလုံးအပြစ်ရရေး NCA စာချုပ်မှာလက်မှတ်ရေးထိုးထားတဲ့ကရင်အမျိုးသားစီယုံ KNU တပ်တွေနဲ့လက်မှတ်မထိုးရသေးတဲ့မွန်ပြည်သစ်ပါတီတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်နေပါတယ်။တိုင်းရင်းသားလက်နက်ကိုင်မဟာမိတ်တွေဖြစ်ခဲ့တဲ့ဒီအဖွဲ့တွေကြားထဲမှာအခုလိုဖြစ်ရက်တွေမဖြစ်အောင်ထိန်းနေတဲ့ကြားကပဲဒီလပိုင်းအတွင်းမှာတိုက်ပွဲ3ချိန်တည်းမနေ့ဖြစ်ခဲ့တဲ့အကြောင်းကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကစုံစမ်းတင်ပြထားပါတယ်ရှင်
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့ KNU တပ်ဖွဲ့နဲ့မွန်ပြည်သက်ပါတီဟာနှစ်ရှည်ကြာစွာမဟာမိတ်တွေဖြစ်ခဲ့တာပါထိပ်ပိုင်းခေါင်းဆောင်တွေကြားမှာဒီလိုတိုင်းရင်းသားအချင်းချင်းတိုက်ပွဲတွေမဖြစ်အောင်ထိမ့်သိမ်းမှုတွေလုပ်နေကြမှာပဲအောက်ခြေခရိုင်နယ်မြေတွေအတွင်းမှာနယ်မြေကိစ္စတွေကြောင့်နှစ်ဖက်တင်းမာမှုတွေရှိနေပြီးစီးရဲရတိုက်ပွဲတွေဖြစ်လာရတာဖြစ်တယ်လို့လည်းKNU တွဲဖက်တွင်းရမှုတစ်ဖလိုတော်တီကပြောပါတယ်
။ဘယ်နည်းနဲ့မစိုးဒီလိုဟာမျိုးလေးတွေကတော့ဖြစ်လာမှာကိုကျွန်တော်တို့အတော့ကိုစိုးရင်တာပေါ့။အဲ့ဒါမချိနိုင်အောင်ဆိုပြီးတော့ဟိုတားဆီးထားတာပဲ။ဥပဒေလည်းပဲဟိုတကယ်တရားအချင်းဟိုဖြစ်အောင်ပဲပြောပေါ့နော်။သူအတန်းဟာအဖြစ်ပြမှုအနေနဲ့လားသူဒီမဟုတ်ဒေသခံတွေရဲ့ဟိုဆောင်ရွက်မှုတွေကတို့ဟိုအပြုတ်တာလားဆိုတာမျိုးလေးတွေတော့ဖြစ်နိုင်ပါတယ်က
အခုဆိုရင်ငင်းငင်းရေးအတွက်တိုင်းရင်းသားအလုံးဂျိုးပန်းဆောင်ရွက်နေချိန်မြမပီမြောက်ပိုင်းဘက်မှာလဲရှမ်းပီပြန်လဲထူထောင်ရေးကောင်စီ RCSS ရဲ့ရှမ်းပီတောင်ပိုင်းတပ်မတော်နဲ့ TNL တအောင်းပလောင်တပ်ဖွဲ့တွေကြားမှာလဲနေမြေအငင်းပွားမှုတွေနဲ့တိုက်ပွဲတွေဖြစ်နေရသလိုအခုလိုမျိုး KNU နဲ့မွန်ပီတဲ့ကြားမှာလဲအခုလိုတိုက်ပွဲတွေနဲ့ထိတွေ့မှုတွေဖြစ်လာရတာဟာစဉ်းစားစရာတွေဖြစ်လာတယ်လို့လဲဖလိုတော်တီကပြောပါတယ
်အခြေအနေကိုဗီဒီကိုသုံးသလို့ရှိရင်တော့အိုတခြားသောပယောဂကြောက်လို့အဖြေရှာရင်လည်းရနိုင်တယ်လို့ကိုအချင်းချင်းကတော့လည်းဒီဒီလေးလေးနဲ့နိုင်မှုကိစ္စကတော့လည်းဒီသက်ဆံမှုတွေရဲ့အားနည်းမှုတွေတချို့ပါတော့ပါနိုင်ပါပြီလေဆိုတော့စုနေမြေကိုနေမြေစုတာကိုတာအဲ့လိုမျိုးဟိုနှစ်ဖက်စလုံးကဆွဆွဲနေတဲ့အချိန်ကာလမှာတော့ဟိုပယောဂကပို့ပြီးတော့ဝင်လွယ်နိုင်တဲ့သဘောတော့ရှိတာပေါ့ဗျာ
KNU ဟာအရင်တုန်းကတော့တိုင်းရင်းသားလက်နက်ကိုင်တွေစုစည်းထားတဲ့UNFC လို့ခေါ်တဲ့တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီမှအဖွဲ့ဝင်ဖြစ်ခဲ့ပြီးတဲ့နောက်နှုတ်ထွက်ခဲ့တာပါဒီနောက်မှာတော့မြန်မာအစိုးရနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုတိုင်းရင်းသားလက်နက်ကိုင်5ဖွဲ့နဲ့အတူ2015ခုနှစ်အောက်တိုဘာလ15ရက်နေ့ကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်အခုဆိုရင် NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့လက်မှတ်မထိုးထားတဲ့အဖွဲ့တွေကြားမှာနယ်မြေကိစ္စအငင်းပွားမှုတွေနဲ့တိုက်ပွဲတွေဖြစ်လာရတာပါဒီလိုဖြစ်ရက်တွေမဖြစ်ပွားအောင်နှစ်ဖက်ဆွေးနွေးမှုတွေလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်း KNU ဘက်ကတော့ပြောဆိုခဲ့ပါတယ
်။မတ်အေးအေးမှပြောပြခဲ့တာပါရှင်။အခုဆက်သွယ်ရေးဥပဒေနဲ့နောက်တမှုတိုးလာတာကိုပြောပြပေးပါဦးမယ်။ပြည်တော်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာဆန်းစစ်တုံ့တက်ရေးကော်မရှင်ရဲ့ဥက္ကဋ္ဌသူရဥရွှေမန်းနဲ့တားဖြစ်သူဦးတိုးနိုင်မန်းတို့ကိုအတရေဖြတ်တဲ့ဆိုတဲ့ဆွဆွဲချက်နဲ့အပတ်စဉ်ထုတ်သူရိယနေဝင်ကြတဲ့အပေါ်မှာအငိမ့်စားတမရော်အရာရှိတဦးကဆက်သွယ်ရေးပုံမှန်66ဂါဂျီနဲ့အမှုဖွင့်တရားစွဲဆိုလိုက်ပါတယ်။ NRD အစိုးရတဲ့လက်ထက်မှာဆက်သွယ်ရေးပုံမှန်66နဲ့ဆွဲဆိုတဲ့အမှုတွေတိုးများလာတဲ့အပေါ်လွတ်လပ်စွာရေးသားပြောဆိုခွင့်အပေါ်ထိခိုက်လာမှာကိုမီဒီယာလွတ်လပ်ခွင့်လှုပ်ရှားသူတွေကစိုးရိမ်လာကြတာပါ။ VOA သတင်းတောက်ကိုထက်အောင်ခန်းကစုံစမ်းသတင်းပေးပို့ထားပါတယ်ရှင်။
ပတ်စင်တို့ဂျာနယ်ဆောင်ဖြစ်တဲ့ဒုရယနေဝန်ဂျာနယ်ထုတ်ဝေသူဂျာနယ်တိုက်အုပ်ချုပ်သူနဲ့စောင်းမရှင်ထောင်တဲ့ဘောက်တို့ကိုဇန်နဝါရီ9ရက်နေ့ကအငိမ့်စားတက်မလို့အရာရှိများဖြစ်တဲ့ဥရွှေမန်းနဲ့ဥတိုးနိုင်မန်းတို့အကြောင်းကိုဂုံတိတ်ကထိခိုက်အောင်ရည်သားရဆိုပြီးတက်မလို့ဘိုးကြီးအငိမ့်စားဦးမြင့်စောကမင်္ဂလာရုံရဲစခန်းမှာစစ်တပ်ရေးဥတွေပုံမှန်66ဂါကြီးနဲ့အမှုဖွင့်ခဲ့ပါတယ်။2015ခုနှစ်အောက်တိုဘာ10ရက်နေ့ထုတ်ဒုရယနေဝန်ဂျာနယ်မှာတန်းနှစ်ယောက်ဓာတ်နှစ်လက်တမရအိမ်မက်မျော်လင့်နေစေပင်မန်းသမီးရဲ့နန်းပလင်စတဲ့သတင်းဆောင်ပါးများရေးသားဖော်ပြခဲ့တဲ့အတွက်အခုလိုတရားစွဲဆိုခံခဲ့ရတာပါအခုလိုတရားစွဲဆိုတာနဲ့ပတ်သက်ပြီးရင်ဆိုင်သွားမှာဖြစ်တယ်လို့ဒုရယနေဝန်ဂျာနယ်ထုတ်ဝေသူဦးခင်အေးက VOA ကိုအခုလိုပြောပါတယ
်သူတပေါ်လေတော့သူဖိနေလို့ဖိနေတာလေကျွန်တော်လည်းရင်ဆိုင်မှာပဲเนาะဒါပဲရှိပါတယ်เนาะအခုက online website ဆိုပြီးတော့မရရအောင်ဆွဲပြီးတော့ကျွန်တော်တို့ချက်ပြောက်ခိုင်းနေဆွဲတယ်ဒီအမှုကလည်းပေါ့ဗျအဲ့တော့ပါပဲเนาะခုနကအမှုဖိနေတယ်မင်္ဂလာရစကားမှာလေ
ဦးသိန်းစိန်ဦးဆောင်တဲ့အစိုးရလက်ထက်မှာ66ဂါကြီးနဲ့တရားစွဲဆိုခံရတဲ့အမှုပေါင်း9မှုပဲရှိခဲ့ပြီးတော့ NLD ဦးဆောင်တဲ့အစိုးရတစ်လက်ထက်မှာဆိုရင်တရားစွဲဆိုခံသူ39မှုအထိတိုးလာခဲ့ပါတယ်။66ဂါကြီးပုံမှန်ဟာလိုအပ်တယ်လို့အသုံးပြုတဲ့ပုံမှန်တစ်ခုသာဖြစ်တယ်လို့ဝေဖန်မှုတွေရှိနေတယ်လို့ပုံမှန်ဖျက်သိမ်းဖို့လည်းစူးစမ်းနေကြတယ်ရှိပါတယ်။အခုလို66ဂါကြီးနဲ့တရားစွဲဆိုတာဟာအမှုမမြောက်ပဲပုံမှန်900နဲ့တရားစွဲဆိုတင်တယ်လို့စက်တွေဥပဒေပုံမှန်ကိုအမြန်ဆုံးပြင်ဆင်ပေးဖို့ဦးဆောင်လှုပ်ရှားနေတဲ့မောင်ဆောင်ခါကအခုလိုပြောပါတယ
်။ဒီရင်းစာမှာပါတဲ့ဟာကို66ဂါကြီးနဲ့ဆွဲလို့လုံးဝမရပါဘူး။ဆိုတော့အဲ့ဒါကိုသူတုံးတယ်ဆိုတာတမင်ကိုပဲဒီတော့ဖမ်းလို့ရအောင်ကြည့်လို့ရအောင်တုံးတယ်ဆိုတဲ့ဘောပဲတက်ရအောင်ပဲပေါ့။သူတို့တက်တဲ့ definition လောက်တာခင်ရတယ်ဆိုရင်ကျွန်တော်ပုံမှန်900လို့ဟာမျိုးနဲ့တော့ဆွဲလို့မှုမြောက်ကောင်းမြောက်နိုင်ပါရဲ့ဗျာ။
ပြည်ရင်းဂျာနယ်ဆောင်ဖြစ်တဲ့11 media တရားစွဲဆိုခံပြီးနောက်ပိုင်းမှာပဲအခုလိုအပတ်စဉ်ထုတ်ဂျာနယ်ဆောင်ဖြစ်တဲ့ဒုရယနေဝန်ဂျာနယ်တာဝန်ရှိသူတွေတရားစွဲဆိုခံခဲ့ရတာဖြစ်ပါတယ်။အ ခုလိုသတင်းစာချန်နယ်တွေကိုပုံမှန်ချက်ချောက်ကာကြီးနဲ့တရားစွဲဆိုတာတွေဟာလွတ်လပ်စွာရည်တောင်ခွင့်ကိုထိပါလာတဲ့အနေအထားဖြစ်တယ်လို့စာနယ်ဇင်းတမကဦးဆောင်အဖွဲ့ဝင်ဦးစောတထွေကအခုလိုပြောပါတယ
်ချက်ချောက်ကာကြီးဆိုတာအခုတဖြည်းနဲ့ဒီလွတ်လပ်စွာရည်သားခွင့်ကိုထိခိုက်တဲ့အနေအထားတရားဆိုတော့ရောက်လာပြီ
ပြည်နယ်လမ်းမှာပဲပြောင်စုလွတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာဆန်းစစ်သုံးသပ်ရေးကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်တဲ့သူအုပ်ရှိမန်းဟာမြန်မာနိုင်ငံသတင်းမီဒီယာကောင်စီနဲ့တွေ့ဆုံခြင်းမှာပဲဆက်သွယ်ဥပဒေပုံမှန်6ဂါကြီးပြင်ဆင်တဲ့ဥပဒေကြမ်းကိုပြောင်စုလွတ်တော်ဥပဒေကြမ်းကော်မတီကိုတင်ထားပြီလို့ပြောဆိုခဲ့ပါသေးတယ်အခုလိုသူရအုပ်ရှိမန်းကိုယ်တိုင်ပြင်ဆင်မှုစူးစမ်းနေခြင်းမှာပဲအခုလိုသတင်းမီဒီယာသမားတွေတရားစွဲဆိုခံနေရတာဖြစ်ပါတယ်ခင်ဗျာ
ကိုထက်အောင်ခန့်ပြောပြသွားတာပါရှင်အခုနိုင်ငံတကာသတင်းလွှာတပုတ်ဖက်ကိုအလှည့်ပေးပါမယ်တောင်တရုတ်ပင်လယ်အတွင်းမှာတရုတ်နိုင်ငံကကျွန်းတူတည်ဆောက်နေတာကိုခွင့်မပြုဘဲတားမြစ်တင်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအဖြစ်အဆိုပြုခံရသူ Rex Tillerson ကပြောပါတယ်နိုင်ငံသားရေးဝန်ကြီးအဖြစ်အဆိုပြုတာကိုအမေရိကန်လွှတ်တော်မှဗိုလ်ထုနေကပြုလုပ်တဲ့ကြားနာစစ်ဆေးပွဲအတွင်းသူကအခုလိုပြောခဲ့တာပါတရုတ်နိုင်ငံဘက်ကတော့သူတို့ပိုင်တဲ့နယ်မြေထဲမှာလွတ်လပ်စွာလုပ်ပိုင်ခွင့်ရှိတယ်ဆိုပြီးနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူကတုံ့ပြန်ပါတယ် Writer သတင်းဌာနရဲ့ဆောင်းပါးတွေကိုအခြေခံပြီးကိုရနိုင်ကပြောပြမှာပါရှင်
ဟုတ်ကဲ့ပါအမေရိကန်ရွေးကောက်ခံသမ္မတ Donald Trump ကနိုင်ငံသားရေးဝန်ကြီးအဖြစ်အဆိုပြုထားတဲ့ Rex Tillerson ကတောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံကလုပ်နေတာတွေနဲ့ပတ်သက်ပြီးတော့ပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်ဗိုလ်ထုနေကအထက်လွှတ်တော်ရဲ့နိုင်ငံသားဆက်ဆံရေးကော်မတီရှေ့မှောက်မှာကြားနာထွက်ဆိုခဲ့စဉ်အတွင်းတရုတ်နိုင်ငံကတောင်တရုတ်ပင်လယ်အတွင်းမှာကျွန်းတူတည်ဆောက်နေတာတွေနဲ့အဲ့ဒီကျွန်းတွေမှာစစ်လက်နက်ပစ္စည်းပို့နေတာတွေကိုခွင့်မပြုသင့်ဘူးလို့ Mr. Tillerson ကပြောပါတယ်
China's island building in the South China Sea is an illegal taking of disputed areas without regard for international norms.
တောင်တရုတ်ပင်လယ်တွင်တရုတ်နိုင်ငံကကျွန်းတည်ဆောက်နေရတဲ့အားအငင်းပွားစရာဖြစ်နေတဲ့နေမြေမှာနိုင်ငံတကာကလိုက်နာရမယ့်စံနှုန်းတွေကိုအလေးမထားပဲတရားမဝင်ယူထားတာဖြစ်ပါတယ်။တရုတ်နိုင်ငံကစီးပွားရေးနဲ့ကုန်သွယ်ရေးလှုပ်ဆောင်ချက်တွေအားလည်းသူတို့လိုက်နာဖို့သဘောတူထားတဲ့ကမ္ဘာလုံးဆိုင်ရာသဘောတူညီမှုတွေအတိုင်းအမြဲတမ်းလိုက်နာလို့မရှိပါဘူး။ကျွန်တော်တို့ရဲ့ညာနာမူပိုင်ခွင့်တွေကိုလည်းခိုးယူထားပါတယ်။ပြီးတော့ဒီဂျစ်တယ်နည်းပညာနယ်ပယ်မှာလည်းရန်လိုတဲ့လုပ်ရည်တွေလုပ်လို့ရှိပါတယ်။သူ့ရဲ့ဩဇာကိုအပြည့်အဝအသုံးချပြီးမြောက်ကိုရီးယားကိုထိန်းချုပ်ဖို့ကိစ္စမှာလည်းတရုတ်နိုင်ငံကယုံကြည်အားထားလို့ရတဲ့မိဖက်တူမဟုတ်ပါဘူး
။တောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံဘက်ကကျွန်းတီဆောက်နေရတဲ့ပတ်သက်ပြီးတော့တားမြစ်တင်တယ်လို့ပြောခဲ့ပေမဲ့လည်းဘာတွေလုပ်တင်တယ်ဆိုတာကိုတော့သူကအသေးစိတ်ပြောမသွားခဲ့ပါဘူး။တောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံဘက်ကဒီလိုလုပ်နေတာတွေဟာရုရှားကခရိုင်းမီးယားဒေသကိုယူကရိန်းနိုင်ငံစီကသိမ်းယူနေတာနဲ့တူနေတယ်လို့လည်းသူကပြောပါတယ်။အခုလိုပြောလိုက်တဲ့အတွက်အမေရိကန်နဲ့တရုတ်အစိုးရကြားမှာစိုးရိမ်စရာထိတ်တိုက်တွေ့နိုင်တဲ့အခြေအနေတွေလည်းဖြစ်လာနေပါတယ်။လာမယ့် Trump အစိုးရတဲ့လက်ထက်မှာနိုင်ငံသားရေးဝန်ကြီးဖြစ်လာမယ့် Mr. Tillerson အခုလိုပြောလိုက်တဲ့အပေါ်မှာတရုတ်နိုင်ငံဘက်ကတော့ဒါဟာသူတို့ရဲ့အချုပ်အခြာအာဏာပိုင်နယ်မြေဖြစ်တဲ့အတွက်လုပ်ပိုင်ခွင့်ရှိတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်လူခန်းကပြောလိုက်ပါတယ်
။就像美方一样中方也完全有权利在自己的领土上从事自身主权范围内的任何正常的
အမေရိကန်ပြည်ထောင်စုလိုပဲတရုတ်နိုင်ငံအနေနဲ့ကိုယ့်ရဲ့အချုပ်အခြာအာဏာပိုင်တဲ့နယ်မြေအတွင်းမှာပုံမှန်လှုပ်ရှားမှုတွေကိုလုပ်ပိုင်ခွင့်အပြည့်အဝရှိပါတယ်။ဒါဆော့ရတက်စရာမရှိပါဘူး
။မစ္စတာ Tillerson ကတော့တောင်တရုတ်ပင်လယ်တွင်တရုတ်စိုးရရဲ့လှုပ်ရှားမှုတွေဟာအထူးပဲစိုးရိမ်စရာကောင်းတယ်လို့ပြောလိုက်ပြီးတကယ်လို့တောင်တရုတ်ပင်လယ်တွင်မှာရေချောင်းသွားလာမှုကိုတရုတ်စိုးရကထိန်းချုပ်သွားမယ်ဆိုရင်ကမ္ဘာလုံးဆိုင်ရာစီးပွားရေးအတွက်လည်းချိန်ချောက်မှုဖြစ်လာနိုင်တယ်ဆိုပြီးတော့ပြောပါတယ်။တောင်တရုတ်ပင်လယ်တွင်ကရေနံတဲ့သဘာဝတန့်ငွေအတော်များများထွက်တဲ့ရေပိုင်တဲ့နေရာအတော်များများကိုတရုတ်နိုင်ငံကသူတို့ပိုင်ဆိုင်တယ်လို့ပြောနေပြီးတော့ဒေသတွင်းနိုင်ငံတွေဖြစ်တဲ့ဖိလစ်ပိုင်၊ဗီယက်နမ်၊ထိုင်ဝမ်၊မလေးရှား၊ဘရူနိုင်းနိုင်ငံတွေနဲ့နေမြေပိုင်ဆိုင်မှုအငင်းပွားနေတာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြသွားတာပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရက်ကနေဝေဖန်အကြံပေးခြင်းနဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com www.voaswahili.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်ဒီ UI မြန်မာပိုင်းရဲ့2019ခုနှစ် January လ12ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်။အခုညပိုင်းတွင်မှဆက်ပြီးတော့နားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေကတော့ကျမရေးကဏ္ဍဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းတော်ကဏ္ဍမှာ
အပတ်ကြီးရဲ့ကလေးသူငယ်တွေကပါပါတယ်ဆိုတော့သူတို့ရဲ့ begin လုံးချုံရေးကအရင်ဒီကြီးရဲ့ပြင်တချို့ကြတော့တောက်လျှောက်ထွက်ပြရတဲ့အနေအထားမှာရှိတော့ကျမရင်းနဲ့ပတ်သက်နေတဲ့တော်တ
ော်ကချင်းပြည်နယ်အတွင်းကစစ်ဘေးရှောင်ဒုက္ခသည်တွေရဲ့အရေးအကူအညီပေးနေသူရဲ့ပြောကြားချက်နဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းအစုံလင်ကိုလည်းနှာစင်ကြရမှာပါရှင်ဒီလိုစီစဉ်နေတဲ့အခါမှာအခုရင်ဆုံးကျမရင်းကန္တာကိုထုတ်လွှင့်ပေးသွားပါမယ်ဒီတစ်ပတ်မှာတော့တက်ကြီးရွယ်ဦးတွေကိုကိုကိုတက်သေးတဲ့ယောဂအကြောင်းတင်ပြထားပါတယ်တက်ကြီးရွယ်ဦးတွေမှာကိုကိုကိုတက်သေးဒါမျိုးမဖြစ်ရအောင်ဝိုင်းဝန်းကူညီကာကွယ်ပေးနိုင်တယ်လို့စိတ်ကျမ်းမာရေးပညာရှင်တွေကဆိုပါတယ်။တက်ကြီးရော်တွေဘာကြောင့်ကိုကိုကိုတေချောင်းကြံကြတာလဲ။တေချောင်းကြံလို့စိတ်ဖြစ်လာသူတွေမှာဘလို့လက္ခဏာမျိုးတွေကိုတွေ့ရနိုင်တယ်လဲ။ပြုစုကူတာမှုတွေအနေနဲ့ဘာတွေလုပ်ပေးနိုင်တယ်လဲဆိုတာကိုတက်မတော်စိတ်တက်ကသူစိတ်ကျမ်းမာပညာဌာနဌာနမှုအုံနောက်အာယုံကျော်နဲ့စိတ်ယောဂအထူးကုပါမောက်ခဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคปมุขดร.ญวินจอครับเราတို့ဒီတက်ကြီးရွယ်ဦးတွေမှာကိုကိုကိုတက်သေးကိုစူးစမ်းတာတွေဖြစ်တဲ့အနေထားကမြန်မာနိုင်ငံမှာဘယ်လိုအနေထားရှိလဲဆရာကြီ
းကိုကိုကိုတက်သေးဒါတွေကတော့ဟိုမြန်မာနိုင်ငံမှာရေတို့မဟုတ်ပါဘူးတကဘာတော့မှာပဲဖြစ်တဲ့လောက်တော့ကြာတာပါပဲနိုင်ငံတကာမှာလည်းလေများသောအားဖြင့်တော့တက်သေးကြတဲ့သူတွေတဲက500ခန့်လုံးလောက်ကတက်ကြီးရွယ်ဦးတွေဖြစ်တာများတယ်အဲ့တော့အဲ့ဒီတဲကသတ်တည်မှုကြိုးစားတဲ့အခြေခံမှာတည်သွားတဲ့သူက25ရာခိုင်နှုန်းလောက်ကတည်သွားကြပြီးတော့500ခိုင်နှုန်းလောက်ကတော့ကြိုးစားပြီးမဲ့အထမမြောက်ဘူးမတည်ဘူးဆိုတာမျိုးတွေတွေ့ရတတ်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီယောဂဖြစ်နှုန်းကတစုံတရာရှိနေပြီးတော့
ရှိနေတယ်ဟုတ်ကဲ့
ဒီသတ်တည်မှုကြိုးစားတဲ့အခြေခံတည်နှုန်းကလည်းတစုံတရာရှိတဲ့အခါကျတော့ဆရာကြီးဒီယောဂအဓိကဘာကြောင့်ဖြစ်ရတာလဲ
အဲ့တော့သတ်တည်ရာတွေထဲမှာကြံကြည့်တော့90ရာခိုင်နှုန်းလောက်ကသတ်သတ်စုစိုက်ပေါ့လေဟိုသတ်တည်ရင်အောင်မြင်သွားတဲ့အစ္စရာယောဂအကြောင်းသတ်တည်တယ်ဆိုတာကိုသူကတွေ့ရတယ်ဒါပေမဲ့သုံးပုံနှစ်ပုံတော့ကတော့တခြားအစ္စရာယောဂဝေဒနာတွေလည်းရှိပါတယ်သတ်တည်တဲ့နှုန်းကအသက်ကြီးကြီးလာရင်ပိုပြီးတော့တူးတက်လာတယ်ဆိုတာတွေ့ရဆိုညာလဲသိကြီးအရန်ကြီးသွားတဲ့ခါကျတော့လေနှုန်းကပြန်ပြီးတော့နည်းသွားတယ်သတ်တည်တဲ့နှုန်းကပြောရမစရင်မိမတွေ့တဲ့အံဩတဲ့ကောင်ကယောက်ျားတွေမှာပိုများတယ်ဘာလို့ယောက်ျားတွေမှာပိုပြီးတော့ကြမ်းကြမ်းတန်းတန်းကြီးနေသတ်တည်တတ်ကြတာရဲ့အကျက်သုံးချွဲတာညားတာရဲ့ဒီကြောင့်သတ်တည်ဖို့ကြိုးစားကြတယ်ဆိုတာသိရတယ်အဓိကတော့စိတ်တတ်ကြလို့သတ်တည်တာပုံများတယ်ဒါပေမဲ့စိတ်တတ်ကြလို့သတ်တည်တာလည်းမကောက်ဘူးကိုလူချင်းတဲ့ပစ္စည်းကိုရဲ့ဇနီးမယားတို့ဘာလို့ဆုံးချုံသွားတာတို့အမတ်တရားနေလေးတွေတို့ဘာလို့မှသတ်တည်တာတွေရှိတယ်လို့စိတ်ကြယောဂအပြောက်စီးတွေပြီးထားတယ်ဆိုတော့လွတ်ထားရင်လည်းသတ်တည်ကြတာမျိုးတွေရှိတယ်နောက်ကြံတာတော့တို့နာတာရှိယောဂတွေကြောင့်ပေါ့လေခန္ဓာကိုယ်ယောဂတွေကြောင့်မခံနိုင်တော့မနာကျင်မှုကိုမခံစားနိုင်လို့ဟလာအထီးကျန်ဖြစ်လို့မုတ်ဆိုးဖို့မုတ်ဆိုးမှအစသဖြင့်အထီးကျန်ဖြစ်နေလို့တယောက်တည်းခွဲနေကြလို့အဲဒီလိုလူတွေနဲ့အရက်ကလည်းတောက်ထားတယ်ဆိုရင်တော့အဲ့လိုလူမျိုးတွေကသတ်တည်ဖို့အခွင့်အလမ်းပိုများတယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုလူတွေသတ်တည်ရဖို့ဖြစ်ရခြင်းအကြောင်းရင်းတွေကိုတစုံတရာသိချတဲ့အတွက်ဆရာကြီ
းဟုတ်ကဲ့
ဒီကိုယ့်ကိုယ်ကိုသတ်တည်တာနဲ့ကာကွယ်နိုင်ဖို့အတွက်အရေးအကြီးဆုံးသတိပြုရမယ့်အချက်တွေဆိုဘယ်အချက်တွေရှိမလဲဆရာ
ဒီလူမျိုးသတ်တည်ဖို့မဖြစ်အောင်ဆိုရင်ကျွန်တော်ဟိုစိတ်ညစ်တယ်တည်ခြင်းတယ်လို့ညီးတယ်ဆိုတဲ့အတန်ကြားရရင်ကိုပဲဒါတတိထားမယ်သတ်တည်ခြင်းတယ်လို့ပြောတဲ့သူတွေတော်တော်များများတကယ်သတ်တည်တတ်ကြတယ်အောင်အောင်မြင်မြင်သတ်တည်တတ်ကြတယ်တခါသတ်တည်ဖို့ကြိုးစားရင်လည်းနောက်ထပ်ပြီးတော့ခြေရောင်းနဲ့အောင်မြင်အောင်ကြိုးစားတတ်ကြတယ်ဆိုတော့အဲ့လိုမျိုးတည်ခြင်းတယ်လို့ပြောတဲ့သူတွေနဲ့စိတ်ညစ်တယ်စိတ်ချုပ်တယ်စိတ်တတ်ကြတယ်ဆိုတာမျိုးတွေဖြစ်လာပြီးအသက်ကြီးပြီးတော့အပေါ်မဲ့နေတယ်အထီးကျန်နေတယ်ဆိုတဲ့သူမျိုးတွေဆိုရင်ကျွန်တော်တို့တတိထားရမယ်ဒီလိုဆိုင်ရမယ်နောက်တစ်ခုကသူတို့ရဲ့အဲ့လိုမျိုးပေါ့အမတ်တရားနေလေးတွေအိမ်မန်နေလေးတွေတို့ဘာလို့မှသတိထားမှာဖြစ်လို့အဲစိတ်ကြယောဂရှိတယ်ဆိုရင်လည်းကျွန်တော်တို့သတိထားရမယ်ဟလာနာကျင်မှုဝေဒနာခံစားရတဲ့သူတွေမှာလည်းသတိထားတယ်လို့ကျွန်တော်တို့သတိထားရမယ်ဟိုယောဂဝေဒနာကိုပျောက်ကင်းအောင်ဆိုပြီးကျွန်တော်တို့ကုထားတယ်ဆိုရင်လည်းစိတ်ကြယောဂပျောက်စီးပေးထားလို့ဆိုပြီးတော့အဲကုနေတာပဲသက်တာနေတာပဲဆရာဝန်ကြီးကြည့်လိမ့်မယ်လို့တော့လုပ်လို့မရဘူးသာဝန်ကြီးနဲ့မိသားစုကစနစ်ကျကြည့်ပေးဖို့လိုတယ်ပျောက်ပြီးတော့စိတ်ယုံတက်တာတို့ဘာလို့ကြည့်တယ်ဆိုရင်လည်း ဒီတိတ်ကြရောဂါတွေကြောင့်ဖြစ်ုံတက်ပြီးတော့သေယုံကသိပြီးတော့အဲဒီဘန်းနှစ်ပတ်အထဲမှာအရင်တိခါရတယ်အဲ့ဒီခေတ်ကညာနှုန်းတော်တော်များစက်ပြီးတတ်ကြတာဖြစ်လို့မဟုတ်အဲ့လိုလူတွေဆိုရင်ပို့ပြီးတော့တင်ထားပါတယ်ခင်ဗျာဟုတ်ကဲ့ဆရာကြီးတခြားဆရာကြီးဒီမဖြစ်ခင်မှာကြိုတင်သိနိုင်မယ်လက္ခဏာရှိသေးလားဆရာတချို့ကတော့ပြောမစင်တကယ်သက်သေတော့မယ်ဆိုပြီးတဲ့သူတွေကသူဘုရားဘာသာကြီးက Hello, new Rigo, Mister Dubi. Adai, you know, but the Lumi, Mister Dubi, the Sati Bukanamiare. But the Madrua, Mazaji, Maduararu, a group of Senari, Joduararu, Hirokin, Tiranzaluandu, Idwajararu, no? But we bajon, Sati, Gavari, bajon, Sati, Jamare, Suradu, Idaru, really, three at a bar, and Arua, Drua. I know that everybody is here. The group who be there, see how many are in the way.
We don't know the children.
အဲ့လိုမျိုးသွားတော့တဲ့နာကျင်မှုဝေဒနာခံစားရတဲ့သူတွေဆိုရင်လမနာမကျင်းအောင်သေးဝါးတွေနည်းပြပေးရမယ်ဆောင်းကြီးတွေနဲ့လည်းပြပေးတာဖြစ်လို့အဖော်အနေနဲ့လည်းစကားတွေပါတွေပြောပြီးတော့အားပေးတာတွေလုပ်ပေးရမယ်သွားတော့တဲ့မဟုတ်သူဘူးမဟုတ်မှာကိုယ့်ကွာနေတာတို့တယောက်ထဲနေရတာတို့အစိုးရလူမျိုးတွေတယောက်ထဲနေတဲ့သူတွေအကျက်ကလည်းတောက်တယ်ဆိုတဲ့သူတွေကြတော့အောင်မြင်တဲ့သူဘူးခွန်းနမ်းရတော့
ကျွန်တော်တို့ကလည်းကုသပေးတာဖြစ်သလိုသူတို့ရဲ့ကူးဝင်ရပါတာလိုက်ဒါသာရင်းနှီးနေတယ်ပြင်းအောင်အတိုင်းတောင်းကုညီလောက်တိုင်းရမယ်ကြောက်ထဲမှာထားပဲနဲ့စကားပြောဖို့လေးနဲ့နေပြီးတော့ကြာနေတာစောင့်ကြည့်နေတယ်ဆိုရင်တော့အဲဒါသက်သေးဖို့အခွင့်အလမ်းနေအောင်ကုညီပေးနိုင်မှာဖြစ်ပါတယ်ခင်ဗျာဟုတ်ကဲ့ဆရာအဲ့ဒီတော့အခုလိုဒီတက်ကြီးရွယ်ဦးဒီမှာမိမိကိုယ်ကိုသက်သေနိုင်လောက်အောင်
ပါတယ်ဆိတ်တတ်ကြတယ်ဆိတ်တတ်ကြပြီးတော့သေခြင်းနဲ့ဆိုတာတွေရပဲပုံများတာများပါတယ်ဒီလိုမျိုးမှာတော့အဲ့ဆိတ်တတ်ယောဂကြောင့်အဲ့ဒီလိုကျင်သောသောပြောတဲ့အလားနာတာရှိယောဂတွေဆိုတော့သိကြည့်ပြီးဆိုလို့လည်းနှလုံးယောဂရောစီကြူရောတွေးတူရောမျိုးတုံကဖြစ်ကြတာဟုတ်တော့နားကျင်မှုကြီးကျယ်ခံစားရတာတွေလည်းရှိပြီးတော့ကြီးကျယ်ဆန်းတဲ့သူတွေမှာတက်ပြီးတတ်တာဆိုတော့ကျွန်တော်တို့မိသားစုတွေအနေန
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမကြီးခန္ဓာကိုအခုလိုကြာသပြင်းနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တောက်ကြနေမနေ့ပိုင်းမှာနားဆင်နိုင်ကြပါရစေအခုမြန်မာအရေးတုံသက်ချက်ကိုနားဆင်ကြပါရမယ်နိုင်ငံတော်ရဲ့ထိတ်တန့်လျှို့ဝှက်ချက်အဖြစ်သတ်မှတ်ထားတဲ့ကြောက်စိမ့်လုပ်ငန်းမှာဗိုလ်ချုပ်မှုကြီးဟောင်းဦးတန်းရွှေမိသားစုထိတ်ဆုံးကပါဝင
Yongere Autobalaga Kachimpinema Tanjin Neyajo Shipi Tambo Dola Santia Joshina Chao Sing Dongji Twishi Ringu Kabas Sane Zindrima Popia Bade Pagan Dizama Asoyane Pesa Lokaini Yenana Town Dan Chomia Company Lokwema Twishi Rajao Tampi Atwe Choshi Melu Kachimpine Winijuga Subare Dabime Chao Singu Nangando Yo Wachet Lokalu Tampi Achu Makanzaya Jao Natangsenga Autoba To Global Witness Apoye, Tiana Se Shimena, Sien Kazama, a Tese Popia Tavare. Time Pima Pubin Pionle, Loni Varelo, Utensin Zuyaga, Jujo, Nevime, Mapionle Nangaro, Chau Sing Longam Pipare. Natangsale, Tene Temare, Chau Sing Wingui, Dolata, Tongong Yoshina, Nelo, Kamanda Mu, Time Pi, the Din Tolo Muye, Towa Niva Shini Vare. Tlao Miare, Dolar Rigu, Amyazo, Achomia, Kanzaya Dudu Dema, Utan Shui Midazuga, Shizunga Pawimade.
ဥတန်းရွှေရဲ့မြေကမန်ယူဘောလုံးဒင်းကိုဒေါ်လာ100,000ဝယ်ဖို့ကြံစည်တဲ့သတင်းဟာကျန်းသာမှုပမာဏကိုပြတ်တန်နေပါတယ်။ဥတန်းရွှေနိုင်ငံရေးမလုပ်တော့ပေမဲ့ဇနီးတဲ့ဒေါ်ကြံကြံဟာကြောင်းမြတ်လုပ်ငန်းမှာတက်ကြွစွာပါဝင်နေစေဖြစ်တယ်လို့ဆိုပါတယ်။ဥတန်းရွှေမိသားစုပိုင်ကြောက်စင်းကုမ္ပဏီတွေကိုကျိုင်းအင်တာနက်ရှင်နယ်လို့ခေါ်ပါတယ်။ဥတန်းရွှေရဲ့သားတွေဖြစ်တဲ့ကျ ရထားပါတယ်။သူတို့ရဲ့လက်အောက်ခံကျွဲဝါဆုံးဆိုတဲ့ကုမ္ပဏီကတော့ Richest Gems ဆိုတဲ့အင်္ဂလိပ်အမည်နဲ့မှတ်ပုံတင်ထားပြီးကြောင်စိမ့်လုတ်ကွက်3ခုရထားပါတယ်။ဦးတန်းရွှေမီဒါစုရဲ့လုတ်ကွက်6ခုမှာဆက်အင်အား3ပြီးစစ်တပ်အဆောင်အရှောင်နဲ့ဒူရာမှုပတ်ဝန်းကျင်ပျက်စီးတာများပါတယ်။ဦးတန်းရွှေမီဒါစုလုပ်ငန်းနဲ့တရုတ်တို့ဆက်သွယ်ပုံကတော့မရှင်းဘူးလို့ဆိုပါတယ
်။ဦးတန်းရွှေမီဒါစုရဲ့ကြောင်စိမ့်လုတ်ကွက်တွေမှာတရုတ်တွေလုတာများတယ်လို့လည်းပြောကြပါတယ်။ဂျိုင်အုပ်စုနဲ့နိုင်အုပ်စုရဲ့လက်အောက်ခံကုမ္ပဏီတွေဟာဝတ်တပ်ဖွဲ့နဲ့ဝတ်ပြည်ပြည်သူ့ပါတီရဲ့လက်အောက်ခံကုမ္ပဏီတွေနဲ့လက်တွဲလုပ်ကင်ကြတယ်လို့ဆိုပါတယ်။ဦးတန်းရွှေမီဒါစုပိုင်ကျွဲဝါဆုံးကုမ္ပဏီနဲ့ဝပိုင်တက်ခမ်းကုမ္ပဏီတို့ရဲ့ညွှန်ကြားရေးမှူးဟာဝကောင်းဆောင်ပေါ့ယူဆိုင်ရဲ့တမဲအိုက်ဟော်ဆိုသူဖြစ်ပါတယ်။အစိုးရခန်းစားအရဆိုရင်ဦးတန်းရွှေမီဒါစုမှာဒေါ်လာသန်းပေါင်းတောင်းချီပြီးရှိနေမယ်လို့ကမှန်းရပါတယ်။လွန်ခဲ့တဲ့ဩဂုတ်လကတရုတ်ကိုယ်စားလှယ်အဖွဲ့နေပြည်တော်ရောက်လာစဉ်ဦးတန်းရွှေကိုတွားတွေ့တာကိုကြည့်ရင်တရုတ်နဲ့ဆက်သွယ်မှုကိုကမှန်းနိုင်ပါတယ်။မြမအရေးကိုတရုတ်ကအတွင်းသည့်ဖြစ်နေပုံရပါတယ်။
ကချင်ပြည်နယ်တိုင်းမှုဟောင်းနဲ့ကြည်လက်ဖွံ့ဖြိုးရေးဝန်ကြီးဟောင်းဦးအောင်မြင့်ကျန်းဖွန့်ပါတီအတွင်းရေးမှူးဟောင်းဗိုလ်ချုပ်ဟောင်းမုံဦးမောင်မောင်သိန်းလူမှုဝန်ထမ်းဒုဝန်ကြီးဟောင်းဗိုလ်မှူးချုပ်ဟောင်းဦးဖုံးဆွေနဲ့ဤပညာဒုဝန်ကြီးဟောင်းဗိုလ်မှူးချုပ်ဟောင်းဦးဝင်းတန်းတို့ကိုလည်းကြောက်စိမ့်ကြောင့်တထေးဖြစ်လာသူတွေဖြစ်ဖော်ပြထားပါတယ်အင်္ဂလိပ်ဗိုလ်ချုပ်ဝင်းဂိတ်အမည်ကိုသုံးပြီးမြန်မာဝင်းဂိတ်ကြောက်မြက်ကုမ္ပဏီကိုဦးအောင်မြင့်ကတည်ထောင်ပါတယ်ဝင်းဂိတ်ကုမ္ပဏီဟာစစ်တပ်ပိုင်ကုမ္ပဏီနဲ့လက်တွဲလုပ်ကိုင်ပါတယ်ဗိုလ်ချုပ်ဟောင်းဦးမမောင်သိန်းမိသားစုဟာဖားကန့်မှာမြက်ရမုံနဲ့မျိုးနွယ်ကြောက်စိမ့်လုတ်ကွက်ကိုပိုင်ဆိုင်ပါတယ်။2015 AB မှာမြက်ရမုံမှာမြေပြူလို့ဒေသခံ90လောက်တည်ဆုံသွားပါတယ်။ဒေါ်လာတန်းထောင်ချီပြီးချမ်းသာသူတွေဖြစ်ပါတယ
်။ဒုဝင်ကြီးဟောင်းဗိုလ်မှူးချုပ်ဟောင်းဦးဖုံးစွေဟာရွှေအင်းဝကြောက်မြက်ကုမ္ပဏီကိုပိုင်ပြီးဗိုလ်မှူးချုပ်ဟောင်းဝင်းတန်းကတော့မြန်မာ Imperial Jade ကုမ္ပဏီကိုပိုင်ဆိုင်ပါတယ်။စစ်တပ်ပိုင်မြမစီးပွားရေးဦးပိုင် limited နဲ့မြမစီးပွားရေးကော်ပိုရေးရှင်းတို့မှလည်းကြောက်စိမ့်လက်ခွက်တူရှိပြီးနှစ်စဉ်ဒေါ်လာတန်းရာနဲ့ချီပြီးဝင်နေပါတယ်ခရိုနီတွေထဲမှာထွန်းမြင့်နိုင်ရဲ့ Asia Wall နဲ့တေဇာရဲ့ထူးအုပ်စုဟာထင်ရှားပါတယ်ကြောက်စိမ့်ကုမ္ပဏီ12ခုပိုင်နဲ့ Ever Winner အုပ်စုကတော့လူ widetilde နဲ့ပေမဲ့ကမ္ဘောဇာဦးအောင်ကိုဝင်းနဲ့ SkyNet ဦးကျော်ဝင်းတို့နဲ့ဆက်နေတယ်လို့ဆိုပါတယ်ဝပီနေကမွေးရည်ရာစာဝေစုချံဟာလဲကြောက်စိမ့်ကုမ္ပဏီ၅ခုပိုင်သူဖြစ်ပါတယ်။တချင်းပြည်နယ်လက်နက်ကင်ပဋိပက္ခဟာကြောက်စိမ့်လုပ်ငန်းနဲ့ဆက်ဆက်နေပါတယ်။ KIA KIO အတွက်ကြောက်စိမ့်ဟာအဓိကဝင်ငွေဖြစ်ပါတယ်။ကြောက်စိမ့်ငွေကိုကချင်ဘက်ကရောအစိုးရတပ်ဘက်ကရောလိုလားကြပါတယ်။ငင်းချမ်းရေးရသွားရင်ကြောက်စိမ့်တွင်းပိုင်နဲ့စစ်ဘုံမိသားစုတွေနဲ့ကုမ္ပဏီတွေလက်တိတ်သွားနိုင်ပါတယ်။ဒါကြောင့်ငင်းချမ်းရေးဆွေးနွေးပွဲလုပ်မယ်ဆိုရင်ကြောက်စိမ့်နဲ့အခြားသင်္ဟာဇာတဝေခွဲရေးကိုအလေးပေးတဲ့ကြောင်း Global Witness ကတင်ပြထားပါတယ်ခင်ဗျာ
။ဥက္ကံခင်ရဲ့မြန်မာရေးတုံသက်ချက်ကိုအခုလိုကြားသားပရိနေညတိုင်းညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ပါလိမ့်ရှင်။တိုင်းရင်သတင်းလွှာကဏ္ဍကိုမထုတ်လွှင့်ခင်မှာတော့စနေနေ့ညတိုက်ရိုက်လေးလိုက်ဆွေးနွေးခန်းကိုဖိတ်ခေါ်ပြရစီအောင်ရှင်။
တော်ရရှင်များရှင်တိုင်းဒေသတွေအပါအဝင်မြန်မာနိုင်ငံတဝန်းကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့သတိထားစောင့်ကြည့်ဖို့ကုလသမဂ္ဂလူခွင့်ရေးအထူးကော်စလေရန်ဟီလီကမြန်မာနိုင်ငံခီးစင်မတိုင်ခင်မှာပဲတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာနိုင်ငံတကာကအာရုံစိုက်ဖို့လိုအပ်တဲ့အခြေအနေထိရောက်နေပါပြီလားဘယ်နေရာတွေမှာလူခွင့်ရေးမှတ်တမ်းတွေတိုးတက်အောင်လုပ်ဖို့လိုနေသလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ချလို့ရပါတယ်။ဓာတ်ရိုက်လိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာပါ။ ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် voanews.com ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။တိုက်ရိုက်လေးလိုက်စစ်စင်ကကြိုဆိုပါတယ်ရှင်။
စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့သူတွေအချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနောက်ဆုံးကြန်နေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။မင်္ဂလာပါရှင်။ကျွန်မက AMI ပါ။ဗီယက်နမ်ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ ကွန်ပျူတာတက်သူចောင်းသားမောက်ကွန်ဆန်းအောင်ကိုတနက်နေ့ပြစ်တက်ခဲ့တဲ့မြန်မာတပ်မတော်သားကိုမြစ်ချနာတရားရုံးကနေထောင်တန်းတဲ့အလုပ်ကျန်နှစ်ချမှတ်လိုက်ပါတယ်။တနင်္သာရီတိုင်းရေပြူမြို့နယ်တဲချောင်းများမှာ MPP ပါတီနဲ့ကရင်အမျိုးသားအစည်းအရုံးKNU တို့ဖြစ်ခတ်မှုနှစ်ကြိမ်ထပ်မံဖြစ်ပွားခဲ့တယ်ဆိုတာနဲ့မြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော်KNU တို့ကြားကစစ်ရေးတင်းမာမှုတွေအတွင်းဇိုင်းအောင်ဒုက္ခသည်စခန်းကစစ်ဘေးရှောင်တွေရဲ့အခက်အခဲအခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။ ကျမကနူးပန်ပါတရင်တွေကိုဆိုင်မင်းနဲ့အတူတင်ဆက်သွားမှာပါကချင်ပြည်နယ်မြစ်ကြီးနားကွန်ပျူတာတက္ကသိုလ်ကျောင်းသားမောင်ကွန်ဆန်းအောင်ကိုတနက်နဲ့ပြစ်တက်ခဲ့တဲ့မြမတမတော်ကတတ်သားမောင်မောင်ကိုမြစ်ကြီးနားတရားရုံးကနေဇန်နဝါရီလ၄ရက်နေ့မှာထောင်ဒဏ်နဲ့အလုပ်ကျန်းနှစ်နှစ်ချမှတ်လိုက်ပါတယ်။အခုလိုစီရင်မှုအပေါ်မှာမိသားစုဝင်တွေနဲ့ကချင်တရားရေးဆိုင်ရာအတိုင်းဝန်းတွေကတော့လူသက်မ
ji aya swae chat tin a yin yu khae da phit pi taya khan ko le tat mro ga ni a pi pai thauk pe khae ba de atat 19 ne ayue computer tat ka to chang da mong kum san aung ko myaw pai tan sit thana chou ma pa kha lat au tat mro thauk pan yi ne pou saung yi tat 929 ga sit ta mong mong ne du tat jet na hi khin dang do ga ni lat nat lu yet de so pi pi kae de ne sun la 20 ya ne nya ma pyet tat khae ba de
Mumbiti party, Checha, Lushani, the Tenenda, Dandy Daji, Yipu Mune, De Chong Piama, Kayim Muda, see Yonke and Yune, Mumbiti party do, Sanawala, Setty and Nigalinaji, Lening it in a big Kamuna chain, Taman, Pipua Kejabare, Kayan Yupekani, Mumbiti party, Dust Kango, Lenaji, in a satin, Pika Kedelo, Mumbiti Kayan Gom, doing the Uka Piovare, Najin Pika Kaimu, Dream Mumbiti party, Beka Tata, Dong Utaya, Yashi Kedelo, Kayan Gom, doing the Uka Piovare. ထွေခရန်ရေဖြူမြုပ်နယ်တွင်ဒေတာတချို့ဟာမွန်ပြည်တပ်ပါတီနဲ့ကရန်ယူအကြမ်းနယ်မြေပိုင်းဆိုင်မှုနဲ့ပတ်သက်ပြီးအငင်းပွားဖွယ်ရာဖြစ်နေတာပါမွန်ပြည်တပ်ပါတီနဲ့ကရန်ယူတို့ဟာ1996ရာစစ်ဆေးရှိခုနှစ်ကနေမြေအငင်းပွားမှုပြဿနာကြောင့်စစ်ရေးပဋိပက္ခပြင်းထန်စွာဖြစ်ပွားခဲ့ပြီးဆစ်ဆန်းညစ်နိုင်မှုအရာစစ်ရေးပြဿနာပြေလည်တွားခဲ့တာ20ရှစ်နှစ်နေပါရှိခဲ့ရာကနေ
2018年8月8日，ALD ပါတီဝင်ဟောင်းနေပါတီအသစ်တစ်ခုထူထောင်ပြီးလာမယ့်ဖေဖော်ဝါရီလအတွင်းမှာရွေးကောက်ပွဲကော်မရှင်ထံမှတ်ပုံတင်သွင်းဖို့စီစဉ်နေပါတယ်။ရခိုင်ပြည်နယ်တောင်ကုန်းမြို့မှာအခုလ9ရက်နေ့ကနေ10ရက်နေ့အထိ2ရက်ကြာပြုလုပ်ခဲ့တဲ့ALD ပါတီဝင်ဟောင်းနေတွေ့ဆုံတဲ့အစည်းအဝေးမှာအခုလိုဆုံးဖြတ်ခဲ့ကြတာဖြစ်တယ်လို့ဥဆောင်ကော်မတီတူဦးဖြစ်သူဦးမျိုးကျော်ကပြောပါတယ်။ရခိုင် Democracy အဖွဲ့ချုပ်ALDနဲ့ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီRNDPကိုရခိုင်ပြည်သူတွေတောင်းဆိုမှုနဲ့2005ရွေးကောက်ပွဲမတိုင်မီပူးပေါင်းပြီးရခိုင်အမျိုးသားပါတီANPဖြစ်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။ပါတီနှစ်ခုကိုပေါင်းစည်းပြီးနောက်ပါတီခေါင်းဆောင်ပိုင်းမှာသဘောထားမတူညီမှုတွေနဲ့ပါတီရင်းပြဿနာတွေကြောင့်ALDပါတီဘက်ကခေါင်းဆောင်အများစုANPကထုတ်ပယ်ခံခဲ့ရပြီးနောက်မှာအခုလိုပါတီတက်တစ်ခုထူထ
ဒီတော့ရီကိုကာကွယ်ထင်းထင်းဖို့အတွက်ရည်ရွယ်ပြီးဒေတာတွင်ရှမ်းလူငယ်နေရာကျော်တို့တွေ့ဆုံဆွေးနွေးမှုပြုလုပ်ခဲ့ပါတယ်။စန်နဝဲလာရှိရနေ့ကကျင်းတောင်မြို့ရက်ွက်တိကုမုံရွာကျောင်းမှာတွေ့ဆုံဆွေးနွေးခဲ့ရမှာတိပိနယ်ဆိုက်ပြိုးတွားဖို့ လူငယ်တွေကိုအတိပညာပေးတော်ဖို့စတာတွေလှုပ်ဆောင်တော်မယ်လို့လူငယ်ကောင်းဆောင်စိုက်စင်လန်ကပြောပါတယ်ကျင်းတောင်မြို့ဟာမြန်မာနိုင်ငံအတွင်းမြင့်ဆုံးရတဲ့ခုနဲ့အကြီးမားဆုံးရလက်စစ်ထုတ်လုပ်တဲ့ဒေတာဖြစ်တဲ့အပြင်ရှမ်းပြည်နယ်ထဲမှာတောတောင်ထူထပ်ဆုံးကျွန်းတစ်အပေါ်များဆုံးဒေတာဖြစ်ပြီးစစ်ဆိုးရလက်ထက်ကထူထရိတ်တင်းအပါဝင်ကုမ္ပဏီကြီးတွေဘီတူစစ်ပိုင်ဆိုင်တဲ
Jang, January La Chavian in the Nepima, Mintam Yu, Pitu Seo, Marquelon, Twakevare, at that Thompson Shinne, Yue, Uhun Kenha, January La, Nayan in Yanni by Matu Pimuma, Tusin in Lare, Motor Sanke, Atakaya Mujang, Ugama, Pientanswa, Dian Yashi Kepi, Nadrinchin, Mandalay Pitu Seo, Jigo, Bosambo, Trakwalas, and Mintam Yu, Pitu Seo, a young Marquelon, Twakera, Pipare. Uhun Ken Ha, Natal Sangha Yekopwe Ma Amyota Democracy Apwecho, NLD Party goes up you and in a Matu B Mio Pine Luto Mes and Animi and Matikani Winyo Shimpia and Ayashi Kera Pipare.
Akusa beat the denari good desa beatwamaba. Katsimbine dream your matamro ne damro care you rootaga, say ye dimma mutre, doka this cani picalare lana di reza, doka de re tessin topini diabia mare, de young neza wine mom mune, sayon sippy doka de re a tini kekerigo, samgane suzi tapio, nubangani desa beatwama pibare.
Why more mune a dream your matamro ne, kachinula ye damro care eri, type web pipwa gejing. Sang on Munga soup, Sibi doka de Pama, Sitakani lena gene, Pican Lalo, doka there is a kangani taka taka, trapi den shawni yara, don't jane she doabi pipare, Sibi shawni in ine, leshi chinima, the young man is sap, yama patamabe, den shawni yarelo, Magayan Sibi doka de Uga, Piovare. Begin at December, Lana Sakuni Yanigani, San Omunga Subsakango, Lana Jing Ajing, Jagelo, Nisat the Buck, Changbi the Shout, the Dorima, Day Shang Niyama, January La Sayaniga, Taipwe Pientanswa, Taman Pipwana Rajang, the Yok Patan, Piwin Lajing, the Yok Lungjung Yi Damya, Sita Kerelo, Suare. Along AKB, Jantan Lare, Yati Udujang, Dodong Jia, Kulong Sia Nia Met Pianire, Doka Derry, Dong Tong Jo, Shibi, Asa Atao Dread Kakan Nidalo, Jama Ye Dread Soyin Sia, Shinirello, Sipi Doka De Guni Epaga, Ukum Sha Onga, Pioware.
Ata Ji, a lead media, Papa, Rotoro, Ye, Beginum Choye, Ye, 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 Ye,
Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, Ye, ကချင်းပြည်နယ်တွင်မြန်မာတပ်မတော်နှင့်ကချင်လူလတ်ရေးတပ်မတော်ခရိုင်အီရိုဟာ2017ခုနှစ်ကတည်းကတိုက်ပွဲဖြစ်ပွားနေတာဖြစ်ပြီးNLD အစိုးရတက်လက်ထက်မှဒီပြဿနာတွေကိုပြင်လဲအောင်ညှိနှိုင်းဖြေရှင်းနိုင်မယ်လို့ကချင်လူထုကယုံကြည်မျှော်လင့်ထားတာဖြစ်ပေမဲ့လက်ရှိစည်ရေးအခြေအနေဟာပုံမှန်ဆိုးဝါးလာတဲ့အခြေအနေမှာပဲရှိနေတာဖြစ်ပါတယ်
ဆက်ပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှံခရိုင်အတွင်းမှာတခြားဒေသကနေလာပြီးတာဝန်ထမ်းဆောင်နေတဲ့မူလရမ်းပြအကြောင်းဆီယာမနေရာနီးပါးကိုမိမိဒေသအတွင်းပြောင်းရွှေ့တာဝန်ထမ်းဆောင်ဖို့ပညာရေးဌာနကမကြသေးမီကညွှန်ကြားခဲ့ပါတယ်။မောင်နှံခရိုင်အတွင်းမှာဘလို့စိုးရိမ်မှုတွေရှိနေပြီးပညာရေးအတွက်ဘလို့အခက်အခဲတွေရှိနေတယ်လဲဆိုတာကိုမောင်အေးကနေခုလိုစူးစီးထားပါတယ်။
ยี่ไข่เป็นเนี่ยหมอดรอမျိုးနေကကြောက်ဆီယာမတွေကိုပျောက်ရွှေ့တာဝန်ထမ်းဆောင်ခိုက်တာကတော့မတူညီတဲ့အခက်ခဲတွေကြောင့်ဖြစ်တယ်လို့ရခိုင်ပြည်နယ်ပညာရေးညွှန်ကြားရေးမှူးဦးအောင်ကျော်ထွန်းကရခိုင်ဘာသာနဲ့အခုလိုပြောပါတယ်ဟုတ်ပါပါဘာဖြစ်လဲဆိုတော့ပြောဆိုလို့ရှိရင်ကိုယ့်ရဲ့ကိုယ့်ဒေတာကိုပြောင်းရွှေ့လိုက်တယ်အခက်ခဲအားလုံးကိုတခါတည်းပြောဖို့ပေရမှာလဲတယောက်တလေထမင်း
် အဲ့ဒီညွှန်ကြားချက်အရမော်တော်မြို့နယ်ကမူလတန်းပြကျောက်ဆရာမှနေရာနှိမ်ပါကမိမိဒေသတွေမှာပျောက်ရွှေ့တာဝန်ထမ်းဆောင်ရမှာဖြစ်ပြီးလိုက်လဲသောတဲ့နေရာတွေနဲ့လိုအပ်နေတဲ့နေရာတွေမှာအမျိုးသားကျောက်ဆရာ900နှိမ်ပါကိုအစားထိုးသွားမှာဖြစ်တယ်လို့ပြည်နယ်ပညာရေးဌာနတာဝန်ရှိသူတွေကပြောဆိုထားပါတယ်။လုံခြုံရေးအနေထားအရခလေးတွေကျောက်မတရားတဲ့အတွက်မိဖတွေစိုးရိမ်နေကြတယ်လို့မော်တော်မြို့နယ် ဒီတရင်ရွာမှာတော့မရောက်သေးဘူးအဲ့ဒီတရင်ရွာမှာတော့မရောက်သေးဘူးဒီတရင်ရွာမှာတော့မရောက်သေးဘူးဒီတရင်ရွာမှာတော့မရောက်သေးဘူးဒီတရင်ရွာမှာတော့မရောက်သေးဘူးဒီတရင်ရွာမှာတော့မရောက်သေးဘူးဒီတရင်ရွာမှာတော့မရောက်သေးဘူးဒီတရင်ရွာမှာတော့မရောက်သေးဘူးဒီတရင်ရွာမှာတော့မရောက်သေးဘူးဒီတရင်ရွာမှာတော့မရောက်သေးဘူးဒီတရင်ရွာမှာတော့မရောက်သေးဘူးဒီတရင်ရွာမှာတော့မရောက်သေးဘူးဒီတရင်ရွာမှာတော့မရောက်သ ဒီယွာမာကစာတင်နေရတယ်ယွာကငှားထားတဲ့ဆရာနဲ့ပေါ့ဒီကနေ့ဆရာမတယောက်ရောက်လာတဲ့ကြောက်တော်ကမြို့နယ်အလဲဝေးပြီးလုံချုံရဲ့အရာစိတ်မချရသေးတဲ့နေဆက်အနေကကြေးရွာတော်များများမှာတော့အခုအရှင်တီပြုတ်ရှိသွားတဲ့ဆရာမတွေနေရာမှာအစားထိုးကျောက်ဆရာတွေမြောက်သေးတယ်လို့ဒေသလုံချုံရဲ့အရာကြေးရွာသားတွေလည်းယွာပြန်ကိုထွက်လို့မရသေးဘူးလို့ဒေသခံတွေကပြောပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရပါပါရှင်။မြစ်ချနာကွန်ပျူတာတက္ကသိုလ်ကျောင်းသားမုံကွန်ဆိုင်အောင်ကိုတနက်နေ့ပြစ်တက်ခဲ့တဲ့မြမတက်မတော်ကတက်သားမောင်မောင်ကိုမြစ်ချနာတရားရုံးကနေထောင်တန်းနဲ့အလုပ်ကျန်းနှစ်နှစ်ချမှတ်လိုက်ပါတယ်။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်
တရင်လွာကန္တာကိုနာဆင်ခဲ့ရတာပါအခုညထုတ်လွှင့်ပေးခဲ့တဲ့9နိုင်ကနေ10နိုင်အထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချင်းပြပြချင်းည10နိုင်ကနေ17နိုင်အထိလှိုင်းဒိုမီတာ32နဲ့50တို့ကနေနာဆင်နိုင်တယ်လို့ VOA Facebook စာမျက်နှာကနေပြီးတော့လည်းနာဆင်နိုင်ကြပါတယ်ရှင်အခုကြာသာပရင်းင်းညာပိုင်းအစီအစဉ်တွေအဆုံးမသတ်ခင်မှာတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါအောင်မယ်ရှင်
။ကာကွယ်ရေးဝန်ကြီးဖြစ်ခန့်အဖို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကရွေးထားတဲ့အငြိမ်းစားဗိုလ်ချုပ်ကြီးဂျိမ်းစ်မက်သစ်ဟာအခုသတင်းကြေညာနေတဲ့အချိန်မှာပဲထက်လွတ်တော်လက်နက်ကန်တပ်ဖွဲ့များကြီးရာကော်မတီရှေ့မှာကြားနာစစ်ဆေးခံနေပါတယ်။ဒီဗိုလ်ချုပ်ကြီးမက်သစ်ကိုကာကွယ်ရေးဝန်ကြီးဖြစ်ခန့်ထားနိုင်မှုရာမှာသတ်မှတ်ထားတဲ့အချက်နဲ့ကိုက်ညီဖို့လိုအပ်တဲ့ဥပဒေတရက်ကိုဒီအလက်ပြဋ္ဌာန်းဖို့တဲ့ဒီအထက်လွတ်တော်ကော်မတီကပဲစဉ်းစားနေတာဖြစ်ပါတယ်။ဗိုလ်ချုပ်ကြီးမက်သစ်ဟာကာကွယ်ရေးဝန်ကြီးဖြစ်ခန့်အပ်ခံရမယ့်နှစ်ပေါင်း90ကျော်တင်ပထမဆုံးစစ်ဖက်ဝန်ထမ်းဖြစ်လာဖွယ်ရှိပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂလူခွင့်ရထူးကိုယ်စားလှယ်မစ်ရန်အီလီဟာဒီကနေ့မှာတော့ရန်ကုန်မြို့မှာနိုင်ငံတကာတန်တမာတွေနဲ့တွေ့ဆုံပါတယ်။ညနေပိုင်းမှာတော့ကုလသမဂ္ဂအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့တွေ့ဆုံပါတယ်။မနေ့ဖြန်မှာမြန်မာနိုင်ငံလူခွင့်ရကော်မရှင်ကတာဝန်ရှိသူတွေနဲ့တွေ့ဆုံမှုရှိပါတယ်။ဒါပြင်မကြာခင်ရက်ပိုင်းတွင်ရခိုင်ပြည်နယ်မြောက်ပိုင်းဒေသကိုလည်းတွေ့ရောက်ဖို့စီစဉ်ထားပါတယ်။ဒီကိစ္စတွင်ဘက်ကမလေးရှားနိုင်ငံမှာမြန်မာနိုင်ငံသား9ယောက်အသက်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့မလေးရှားရဲတပ်ဖွဲ့ကမလေးရှားနိုင်ငံသား15ယောက်ကိုထိန်းသိမ်းထားတဲ့အကြောင်းမလေးရှားနိုင်ငံတို့ The Straits Times သတင်းစာမှာဖော်ပြပါရတယ်။အသက်19နှစ်နဲ့50အကြာလူ15ယောက်ကိုမြန်မာနိုင်ငံသားတွေတိုက်ခိုက်ခံခဲ့ရတဲ့စစ်ရုံဤမှာမလေးရှားရဲတပ်ဖွဲ့ကဒီကနေ့ဖမ်းဆီးလိုက်တာဖြစ်ပြီးရဲတပ်ဖွဲ့ရဲ့မိခွန်းတွေကိုဖြေကြားဖို့6ရက်ရမန်ယူချုပ်နှောင်မှာဖြစ်ပါရတယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်နီဆဒန်းမြို့နယ်မှာလှုပ်လှုပ်ကန်နေတဲ့မြန်မာနိုင်ငံသားတွေကိုပြီးခဲ့တဲ့ကြာသာပတေးမှာလက်နက်ကိုင်လူတစုကဓားနဲ့တိုက်ခိုက်တဲ့အတွက်မြန်မာနိုင်ငံသား9ယောက်သေဆုံးခဲ့တာပါ။ကုလသမဂ္ဂတွင်းမှုဂျိုဟွန်ဘန်ကီမွန်ဟာသူ့ရဲ့မိခင်တိုင်းပြည်တောင်ကိုရီးယားနိုင်ငံကိုဒီကနေ့ပြန်ရောက်သွားပါပြီ။သူဟာသမ္မတရွေးကောက်ပွဲဝင်မယ်လို့ခန့်မှန်းချက်တွေကကြေကြေပြန့်ပြန့်ထွက်ထားပါလေ။ဒီကနေ့ညနေအစောပိုင်းကအစိုးမြို့တော်နီအင်ချွန်းဒေသမှာပြန်ရောက်သွားတဲ့မစ္စတာဘန်ကိုထောက်ခံသူတွေကကြိုဆိုပါရတယ်။ရွေးကောက်ပွဲဝင်မှာလားလို့မေးတဲ့အခါမှာတော့သူကအတိအကျမပြောပေမဲ့အလားအလာရှိတဲ့သဘောပြောသွားပါတယ်ခင်ဗျာ။
ကြာသာပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းအကြေအကျုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဂျွန်နာကမင်းစ်ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို POE မြန်မာပိုင်းအင်တာနက်ဆာမျက်နှာ bamis.poenews.com မှာလည်းနားဆင်နိုင်ကြပါတယ်။မနေ့ကတောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ POE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်။သောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မခွန်ညိုပါ
This program has come to you from the Voice of America, Washington.